Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VO American တိုင်းရဲ့2015ခုနှစ်ဒီဇင်ဘာလ23ရက်ဗိုလ်တူရင်းညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 လိုင်းလိုမီတာ2425 3251နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါရမဒီမျိုးဘ ਹੁ ချက်ကိုယူရတက်ဖွဲ့တွေကဒီကနေ့ဝိုင်းပတ်ပိတ်ဆို့ထားလိုက်ပြီလို့ပြောပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေကိုလိုက်ရှာနေတဲ့ကင်မရွန်တပ်တွေကနိုင်ဂျီးရီးယားရွာသား80လောက်ကိုတပ်ပစ်လိုက်တယ်လို့မျက်မြင်တွေကပြောပါတယ်။ဒီလိုနိုင်ငံဘေကျင်းနဲ့ဆိုင်းမျိုးတွေမှာလူလူညံ့ညံ့မှုအခြေအနေစိုးနေစေပါဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒေါက်တာဆွကြည်နဲ့ MPC ဝန်ကြီးဦးအောင်မင်းအဖွဲ့တို့ဒီကနေ့မှာတွေ့ဆုံဆွေးနွေးမှုတွေရှိခဲ့ပါတယ်
။ဒီလိုဒီကြားထဲမှာ Union Conference ကို January မှာလုပ်မယ်ဆိုတဲ့ကြေညာချက်ကိုပဲရပဲရလုံးမယ်ဆိုတော့လာပြီးပြောတာပါပဲ။ဟိုကထူးထူးမပါပါဘူ
း။ဒီအကြောင်းတွေနဲ့တူအပြည့်ရဲ့ငင်းညာရေးတိုင်းသားအရေးတွေနဲ့ပတ်သက်ပြီးတင်ပြအောင်မှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာမီဒီယာမြင်ကွင်းဦးကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်နဲ့မြန်မာတခွင်စရိတ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
လွန်ခဲ့တဲ့9လမှာ IS စစ်သွေးကြောအဖွဲ့ကတင်လိုက်တဲ့ရာမဒီမျိုးဘ ഹു ချက်ကိုဒီကနေ့မှာအီရတ်တပ်ဖွဲ့တွေကဝိုင်းပတ်ပိတ်ဆို့ထားလိုက်ပြီးဖြစ်တာကြောင့် IS တွေရဲ့ဂါလီဖိတ်နိုင်ငံတော်ဆိုတာကိုပို့ပြီးသေးသွားအောင်လှုပ်ထားလိုက်ပါပြီ။ထိုးစစ်ကြီးတစ်ခုရဲ့ဒုတိယမြောက်နေ့မှာအီရတ်နိုင်ငံအန်ဘာပြည်နယ်ရဲ့မြို့တော်ရာမဒီကအစိုးရရုံးဝန်းကိုဦးတည်ပြီးအီရတ်နိုင်ငံရဲ့အကြမ်းဖက်မှုတံပြန်နှိမ်နင်းရေးအထူးတပ်ဖွဲ့ကတိုက်ခိုက်နေတာပါ။အဲဒီမြို့လေကောင်မှာ IS အစွန်းရောက်ရာပေါင်းများစွာအကာအကွယ်ယူပြီးနေနေကြတယ်လို့ယူဆထားပါတယ်။ရမဒီမျိုးကိုရန်နေငယ်တွင်အစိုးရတပ်တွေပြန်ရမယ်လို့ခန့်မှန်းထားကြောင်းပြည်ရက်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်တိုက်ခိုက်မှုနဲ့ယူရက်တပ်ဖွဲ့တွေကိုထောက်ကူပေးနေတဲ့အမေရိကန်ဥဆောင်တဲ့ညွန်မောင်းဖွဲ့ရဲ့ပြောခွင့်ရတူဖြစ်သူဘူမူဂျီစတီဗ်ဝါရန်ကတော့စစ်စင်ရေးပေါ်ပုံသတိထားပြီးတော့သုံးသပ်ပါတယ်။ရမဒီမျိုးကိုတေချာပေါက်ပြန်သိမ်းနိုင်မှာဖြစ်ပေမဲ့ခက်ခဲတဲ့တိုက်ပွဲဖြစ်မယ်လို့ဆိုပြီးအချိန်အတန်ကြာမယ်လို့ပြောပါတယ်။မြို့ထဲမှာစစ်သွေးကြွ250ကနေ300အထိရှိနေပြီးတော့အနာဂတ်ဒေသတွေမှာနောက်ထပ်ရာပေါင်းများစွာရှိနေမယ်လို့ယူဆကြောင်းသူကပြောပါတယ်။ပြီးခဲ့တဲ့မေလက IS တွေလက်ထက်မြို့ကျသွားပြီးခဲ့ကြဆိုရင်ရာမဒီမြို့ရဲကိုအရေးအပါဆုံးထိုးဖောက်မှုလုပ်ထားပြီးလို့အင်ဂါနေ့မှာအီရတ်တပ်ဖွဲ့တွေကပြောပါတယ
်။ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် Home Idlis Aleppo ပြည်နယ်တွေမှာအရသာနေရာထက်မနည်းသေဆုံးခဲ့ရပြီလို့ပြည်ဆိုင်ရာလူငယ်ချမ်းသာကွင် AI အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာအသစ်တစ်ခုမှာဝေဖန်ထားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်တွေနဲ့ဆေးရုံတွေကိုထိမှန်ခဲ့ပြီးအနီးအနားမှာလက်နဲ့ကင်တွေဒါမှမဟုတ်စစ်သွေးကြွတွေရှိမနေဘူးဆိုတာသူတို့ရဲ့သူတေသနာပြုတဲ့ချက်ကနေတွေ့ရှိရတယ်လို့ AI ကပြောပါတယ်။ပိတ်ပင်ကန့်သက်ထားတဲ့အစင်စင်ပေါက်ကွဲတဲ့ကြီးတွေနဲ့ပက်ထိန်မပါတဲ့ဘုံတွေကိုရုရှားကအသုံးပြုခဲ့တယ်ဆိုတာထောက်ထားတွေရှိတယ်လို့လည်း AI ကပြောပါတယ်။ AI ရဲ့အစီရင်ခံစာပေါ်ရုရှားဘက်ကတုံ့ပြန်ချက်ထွက်မလာသေးပါဘူး။သမ္မတဘက်ရှာ LRS ကိုအထောက်ပံ့ပေးဖို့ကြိုးပန်ချက်တစိတ်တစ်ပိုင်းအနေနဲ့စက်တင်ဘာလနောက်ပိုင်းကလေးကစပြီးဆီးရီးယားမှာရုရှားကလေကြောင်းတိုက်ခိုက်မှုကြီးလုပ်နေတာပါ IS ဆွန်ရောက်ဖွဲ့ကိုပြစ်မှတ်ထားတာလို့ရုရှားကပြောပေမဲ့အတိုက်ခံဖွဲ့တွေရဲ့နေရာတွေကိုအထိကပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဝေဖန်တာတွေနဲ့ရင်ဆိုင်နေရတာပါဆီးရီးယားနိုင်ငံအနောက်မြောက်ဘက်အိုက်လက်မြို့မှာလူအသေးပြောက်များပြားဖြစ်စေတဲ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတူရကီကပို့ပြီးဝေဖန်ပြောဆိုလာပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကင်းလန့်ရင်တန်းတစ်ခုကိုတနင်္လာနေ့မှာတာလီဘန်တယောက်ကအသေးခံပုံခွဲတိုက်ခိုက်တာမှာတေဆုံးသွားသူတွေနဲ့အမေရိကန်စစ်တပ်ထက်မှာလိန်တူစုံမဲ့သူအဖြစ်ပုံမှန်လင်းကြေညာထားတဲ့အမျိုးသမီးတူလည်းပါဝင်ပါတယ်။အသက်36နှစ်အရွယ်လေးတဲ့ဗိုလ်မှူးအီဒရီယနာဗော်ဒါဘရဂန်ဟာတိုက်ပွဲအတွင်းကြဆုံးတဲ့လိန်တူစုံမဲ့သူပထမဆုံးတပ်ဖွဲ့ဝင်ပါ။တိုက်ခိုက်မှုအတွင်းတေဆုံးတဲ့တပ်ဖွဲ့ဝင်6ဦးထဲမှာသူပါတယ်ဆိုတာပန်ဒဂွန်စစ်ဌာနချုပ်ကပြောတာပါ။သူဟာ2012ခုနှစ်တုန်းကသူ့ရဲ့ချစ်သူဟေဒါလမ်နဲ့လက်ထပ်ခဲ့ပါတယ်။အရာအပြင်အမေရိကန်စစ်တပ်ထဲမှာအနည်း20နီးပါးကြာပြီဖြစ်တဲ့မမေးနဲ့မပြောနဲ့လို့ဆိုရမယ် Don't ask don't tell မူဝါဒကိုသမ္မတဘရက်အိုဘားမားကပြောင်းလိုက်ပြီးကြတဲ့ကဆိုရင်လိန်တူစုံမဲ့သူလို့ပွန့်ပွန့်လင်းလင်းကြေညာထားသူတပ်ဖွဲ့ဝင်တူလက်ထပ်တာတွေလည်းပထမဆုံးဖြစ်ပါတယ်။သူကြာဆုံးသွားတဲ့အပေါ်ဖြစ်တဲ့ညာကတော့သူဟာအဲ့ဒီမှာတာဝန်ထမ်းဆောင်ခြင်းနဲ့သူ့ရဲ့အလုပ်ကိုယုံကြည်ပြီးချစ်မြတ်နိုးတဲ့အာဖဂန်လူမျိုးတွေနဲ့အမေရိကန်ပြည်ထောင်စုကိုစားအရေးကြီးတဲ့လုပ်ငန်းကိုသူလုပ်ခဲ့တယ်ဆိုတာပါပဲလို့ဘူမူအီဒူယန်နာရဲ့အိမ်တော်ဘက်ဟေဇယ်လမ်ကအမေရိကန်သတင်းဌာနတွေကိုပြပို့တဲ့ထံမှာဖော်ပြထားပါတယ်
။ဘိုဂိုဟာရန်စစ်သွေးကြွတွေကိုလိုက်ရှာတဲ့ကင်မရွန်တပ်ဖွဲ့တွေဟာတနင်္ဂနွေနေ့ကအရသာ80လောက်ကိုပစ်တပ်ခဲ့ကြတယ်လို့နိုင်ဂျီးရီးယားနိုင်ငံအရှိတောင်ဘက်ပိုင်းရွာသားတွေကပြောပါတယ်။ကင်မရွန်စစ်သားတွေဟာဘော်နွန်ပြည်နယ်က K ခီရာဝါဂျင်နီဂျေးရွာထက်ကိုဝင်ပြီးဘိုဂူဟာရန်စစ်သွေးရွာတွေဘယ်မှာပုန်းနေလဲလို့မေးပြီးတော့တနတ်နဲ့စပြည့်တယ်လို့မျက်မြင်သူတွေကပြောပါတယ်။ရွာသားအများပြားဟာတနတ်နဲ့အပြစ်မခံရအောင်ထွက်ပြေးကြပါတယ်။နောက်တနေ့သူတို့ပြန်သွားတဲ့အခါတနတ်နဲ့အပြစ်ခံရပြီးသေဆုံးနေတဲ့လူ90ကိုတွေ့ရတယ်လို့ထွက်ပြေးလို့မြောက်လာသူတွေကပြောပါတယ်။စစ်သားတွေဟာဘိုဂူဟာရန်စစ်သွေးရွာတွေကိုအပြင်းထန်လိုက်ရှာနေရင်းရွာသားတွေကိုတနတ်နဲ့ပြစ်သွားတာလို့ဒေသခံပြည်သူ့စစ်အဖွဲ့ပြောခွင့်ရအဘတ်ဂါဗာကပြောပါတယ်ခီရိုဝါဂျင်နီယွာဟာနိုင်ဂျီးရီးယားနဲ့ကင်မရွန်နယ်စပ်မှာရှိပါတယ်2013ခုနှစ်မှာဘိုဂိုဟာရန်စစ်သွေးကြွားတွေနယ်စပ်ဖြတ်ပြီးဝင်တိုက်ချိန်ကလေးကစစ်သွေးကြွားတွေကိုကင်မရွန်နိုင်ငံကနှိမ်နင်းနေတာဖြစ်ပါတယ်ရှင
်ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေဘူရူးညဘက်တရုံတွေကိုတရရဲ့ဆက်လက်ထုတ်လွှင့်နေပါတယ်။ဒီနိုင်ငံတော်မှန်ကစက်မှုစုံတို့ကမှတနင်္ဂနွေနေ့ကမြေပြိုမှုကြီးဖြစ်ပြီးတဲ့နောက်လူငယ်ရွှေပြောင်းလူသမားတို့ကိုအပျက်စီးပုံတွေကြားထဲကနေအသက်ရှင်လျက်ကယ်လိုက်နိုင်ပါတယ်။ကွမ်တောင်းပြည်နယ်ရှင်စန်းစီးပွားရေးဒေသကဟန်ထိုင်ယူစက်မှုစုံမှာအသက်19နှစ်ရွယ်တျန်းစီမင်းကိုဒီကနေ့မနေ့အစောပိုင်းကကယ်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။သူ့ကိုအနာဂတ်ဆေးရုံတစ်ခုကိုခေါ်သွားပြီးထိခိုက်ဒဏ်ရာမျိုးမျိုးအတွက်ခွဲစိတ်ကူတာပြီးတဲ့နောက်အခြေအနေတည်ငြိမ်နေပြီလို့ပြောပါတယ်။ကျန်းရအောင်မှာပြည်နေတဲ့နောက်ထပ်လူပြောက်ကလည်းကေဇေးလူသားတွေကကေဇက်ကေဒေးပေမဲ့အဲ့ဒီလူကတော့တည်ဆုံသွားပါတယ်လူသေးအလောင်းတစ်ခုကလည်းပျက်စီးပုံတွေကနေအင်္ဂါနေ့ကဆွတ်ထုတ်ခဲ့ပါတယ်မြေပြိုတာကနေအသက်မသေးကျန်းရသူတွေကိုရှာတွေ့နိုင်ဖို့ကေဇေးလူသားတွေအချိန်ပြည့်လုပ်ကိုင်နေကြပြီးလူ90ကျော်ပျောက်နေတော့မယ်လို့ဆိုပါတယ်ရွှွန်နွန်သူကြီးကအမြင့်တစ်ခုလိုစက်မှုစုံနဲ့စီဝင်သွားတာကြောင့်အဆောက်အဦ33လုံးပြိုကျဒါမှမဟုတ်ပျက်စီးသွားတာပါ
တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေတုညဉ့်ညံ့မှုအခြေအနေဆိုးရိမ်နေတဲ့အနီရောင်သတိပေးချက်ကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်မှာလဲမိခိုးမျိုးတွေဆက်ပြီးထူထပ်နေတုန်းဖြစ်တယ်လို့ရှန်ဟိုင်းမြို့မှာလဲဒီကနေ့မိခိုးမျိုးတွေအကြီးအကျယ်ပိုများလာနေတာနဲ့ကြုံတွေ့နေရပါတယ်။ဘေကျင်းမြို့မှာလေတုညဉ့်ညံ့တဲ့အခြေအနေဆိုးဝါးနေစေဖြစ်တာကြောင့်အာဏာပိုင်တွေကပြီးခဲ့တဲ့တောက်တာနေ့မှာအနီရောင်ဆင့်တတိပေးချက်ထုတ်ပြန်ပြီးတော့အင်္ဂါနေ့ညတကောင်ချိန်ထိအဲ့ဒီတတိပေးချက်ထုတ်ပြန်ထားတာပါ။မိခိုးမျိုးအန္တရာယ်တွေနောက်ထပ်ရှိလာနိုင်တဲ့အပေါ်မှာပြင်ဆင်ထားကြဖို့ဒေသခံတွေကိုလည်းတတိပေးထားပါဗျ။လေတုညဉ့်ညံ့မှုအန္တရာယ်ကိုတိုင်းတာတဲ့အညွန်ကိန်း200ထက်ကျော်ပြီး3ရက်ထက်မနည်းလေတုညဉ့်ညံ့တဲ့အခါမှာအနီရောင်တတိပေးချက်ကိုထုတ်ပြန်တာပါ။လေတုညဉ့်ညံ့မှုအညွန်ကိန်း300ထက်ကျော်တဲ့အစဉ်ဆိုရင်တော့လူတွေရဲ့ကျန်းမာရေးအပေါ်ရေရှည်ထိခိုက်နိုင်တဲ့အန္တရာယ်တွေရှိတာကြောင့်လူတွေကိုအိမ်ထဲကနေအိမ်ပြင်မထွက်ဖို့အစိုးရကညွှန်ကြားထားပါဗျ။အမေရိကန်ပြည်ထောင်စုမှာတော့လေတုညဉ့်ညံ့မှုတိုင်းတာချက်300ကိုဆိုးဆိုးဝါးဝါအန္တရာယ်ရှိတဲ့အဆင့်သတ်မှတ်ထားတာပါဘေကျင်းမြို့မှာသတ်မှတ်ထားတဲ့အနီရောင်သတိပေးချက်အရဆိုရင်တော့လမ်းပေါ်မှာရင်သွားလာထဲဝက်လျှော့ချရပါတယ်စုံနဲ့မှလိုင်စင်နံပါတ်ရှိတဲ့ကားတွေတလဲစီမောင်းနေရပါတယ်ကျောင်းတွေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေကလည်းပိတ်ထားပါတယ်ရှင
်အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကိုခရီးသွားမဲ့မွတ်စလင်မိသားစုတစုကိုနောက်ဆုံးအချိန်ကြာမှခရီးသွားလာခွင့်ပိတ်လိုက်တဲ့ပေါ့အမေရိကန်ပြည်တော်စုကိုစော်ရကတက်ဖို့ပြည်ထရှာလွှတ်တော်အမတ်တူကဝန်ကြီးချုပ်ဒေးဗစ်ကင်မရွန်စီကိုစာရေးတောင်းဆိုထားပါတယ်ဒီဇင်ဘာလ15ရက်နေ့လုံကအမေရိကန်ကိုသွားဖို့အတွက်ကက်ထရစ်လီစီမှာရောက်လာတဲ့ဖခင်တူနဲ့သူ့ရဲ့ကလေး၉ယောက်အညီတစ်ယောက်စုစုပေါင်းမိသားစု၁၁ယောက်ကိုလေယာဉ်ပေါ်တက်ခွင့်မပြုဘဲတားမြစ်ခံခဲ့ရတယ်လို့ဝန်ကြီးချုပ်ကမ်မရွန်စီကိုပေးပို့တဲ့စာထဲမှာလွှတ်တော်အမတ်စတဲလာခရစ်စီကရေးထားပါတယ်။သူဟာလန်ဒန်အရှေ့မြောက်ဖက်ချမ်းကိုစားပြုလွှတ်တော်အမတ်ပါ။အကြောင်းပြချက်တစ်စုံတရာမရှိဘဲနဲ့အမေရိကန်ကိုဝင်ရောက်ခွင့်ညှင်းပယ်ခံရတဲ့ပြည်ထောင်နိုင်ငံကမွတ်စလင်မိသားစုတွေပို့ပြီးတော့များလာတဲ့အပေါ်သူ့အနေနဲ့စိုးရိမ်နေလို့ခရစ်စီကပြည်တင်တဲ့တင်စာတွေကိုပြောပါတယ်။သူရဲ့မိသားစုကမွတ်စလင်ဖြစ်နေလို့အမေရိကန်ကိုဝင်ရောက်ခွင့်ညှင်းပယ်ခံရတာဖြစ်တယ်လို့သူရဲ့အကူရဲ့ကလေးတွေနဲ့အတူကယ်လီဖိုးနီးယားတောင်ဘက်ကိုသွားမဲ့မာကမှုဒါရစ်မမူက The Guardian သတင်းစာကိုပြောပါတယ်။အမေရိကန်မှာဖြစ်တဲ့တိုက်ခိုက်မှုတွေကြောင့်မွတ်စလင်တွေအကုန်လုံးဟာချင်းချောက်သူတွေဖြစ်နေတယ်လို့သူတို့တွေကထင်နေကြတာဖြစ်ကြောင်းမာကမှုဒါရစ်ကပြောပါတယ်။ဒီဖြစ်ရတဲ့မှတ်ချက်ပေးဖို့ပန်ကြားတဲ့ပေါ်အမေရိကန်တန်ယုံဘက်ကတုံ့ပြန်မလာသေးပါဘူး။
ရဝနာနိုင်ငံဆိုင်ရာနိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့လုပ်ငန်းတွေဒီနေ့ကုန်ပိုင်းဆုံးမသခင်ရဝနာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုနဲ့ပတ်သက်လို့ကြံနေသေးတဲ့တန်တရားရှိသူတွေကိုတရားဥပဒေရှင်းမောက်ပို့နိုင်အောင်ကမ္ဘာတဝန်းဆွေရတွေအနေနဲ့အရှိန်တိုးမြှင့်လှုံ့ဆော်ကြဖို့အမေရိကန်ခြေဆိုင်လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့က HRW ရဲ့ကြေညာချက်ထဲမှာတော့ရဝနာနိုင်ငံဆိုင်ရာရာဇဝတ်မှုခုံရုံး ICTR ဖွဲ့စည်းမှုဟာရာဇဝတ်ပြစ်မှုဆိုင်ရာနိုင်ငံတကာဥပဒေအတွက်အရေးကြီးတဲ့ခြေလှမ်းတရားဖြစ်တယ်လို့အရင်က The Hague နိုင်ငံတကာရာဇဝတ်မှုခုံရုံးရဲ့တာဝန်တွေကိုဆောင်ရွက်ရာရောက်တယ်လို့လည်းပြောပါတယ်။1994ခုနှစ်ကကုလသမဂ္ဂလုံခြုံရေးကောင်စီကနေဖွဲ့စည်းထားတဲ့ ICTR မှာလူပေါင်း60ဦးကိုဆွဲချက်တင်နိုင်ခဲ့ပြီး62မှုအတွက်စီရင်ချက်ချမှတ်နိုင်ခဲ့တယ်လို့14မှုကိုတော့တရားသေးလွတ်ပြေးနိုင်ခဲ့ပါတယ်။အကြမ်းဖက်မှုတွင်မြေစာပင်ဖြစ်ခဲ့ရတဲ့သူတွေအတွက်တရားမျှတမှုရှိဖို့နဲ့ရွန်ဒါမှာဖြစ်ပျက်ခဲ့တဲ့အရာတွေနဲ့ပတ်သက်ပြီးတော့အမှန်တရားကိုဖော်ဆောင်နိုင်ဖို့အတွက်နိုင်ငံကရာဇဝတ်မှုခုံရုံးအနေနဲ့အရင်တုန်းကတခါမှမကြုံမှုတဲ့နည်းလမ်းတွေနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့ HRW ကပြောဆိုထားပါတယ်ရှင်။
လိန်သူစုံမှတ်သူတွေကိုနှုတ်ဦးသဘောတူပေါင်းသိနေထိုင်ခွင့်ပြုတဲ့တမိုင်းဝင်ဥပဒေတရားကိုဂရီလွတ်တော်ကအတည်ပြုလိုက်ပါပြီ။အတိုက်ခံနိုင်ငံရေးပါတီတွေနဲ့တိုင်းပြည်မှာဩဇာကြီးတဲ့ Orthodox အသင်းတော်တို့ကတကိစ္ဆကိုအပြင်းထန်ကန့်ကွက်နေတဲ့ကြားကပဲအခုလိုအတည်ပြုလိုက်တာပါ။လိန်သူစုံမှတ်သူတွေကိုတခြားတာမန်စုံတွဲတွေလိုအတူတကွနေထိုင်ခွင့်ပိတ်ပင်ထားတဲ့ဥပဒေတရားပြဋ္ဌာန်းထားတာ9နှစ်ကြာပြီးတဲ့နောက်ထောက်ခံမဲ193မဲကန့်ကွက်မဲ56မဲနဲ့အခုဥပဒေကိုဒီကနေ့ပဲအတည်ပြုလိုက်တာပါ။လိန်သူစုံမှတ်သူတွေအတူတကွနေထိုင်ခွင့်ပိတ်ပင်တဲ့ဥပဒေကိုလူခွေဆိုင်ရာဥရောပတရားရုံးကအပြင်းထန်ဝေဖန်ခဲ့တယ်လို့ဒါဟာခွဲခြားဆက်ဆံတာဖြစ်တယ်လို့နောက်ပိုင်းမှာဆုံးဖြတ်ထားပါတယ်။အခုလိုဥပဒေပြဋ္ဌာန်းလိုက်တဲ့အတွက်တိုင်းပြည်အတွက်စိတ်နှောက်ယှက်ဖြစ်စရာအခြေအနေတစ်ခုအဆုံးသတ်သွားပြီလို့ဂရီဝန်ကြီးချုပ် Alexis Tsipras ကသတင်းတောက်တွေကိုပြောပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးကြားရပါမယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ဦးဆောင်တဲ့အဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့မြန်မာငင်းငင်းစင်တာကတာဝန်ရှိသူတွေဟာဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ကြပြီးရှေ့လာတဲ့ကျင်းပမဲ့နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အစိုးရတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီအကိုယ်စားလှယ်တွေရှေ့နှစ်ဇန်းမှာပထမဆုံးကြိမ်တွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာပဲအခုလိုတွေ့ဆုံဆွေးနွေးမှုတွေထွက်ပေါ်လာတာပါ။အပြည့်စုံကိုတော့ VOA သတင်းတော့မမင်းမြင့်ခိုင်ကတင်ပြထားပါတယ်
။ဒီတွေ့ဆုံပွဲကိုဂနေ့မနက်9:00လောက်မှာနေပြည်တော်ပြည်သူ့လွတ်တော်ဝင်အတွင်းမှာရှိတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင်စီကော်မတီဆောင်မှဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲအကြံပေးဦးလောင်မောင်ရွှေကအခုလိုပြောပါတယ်
။ဒီကတော့လက်ရှိကျွန်တော်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ကြာမီကျင်းပတော့မယ်။အဲဒီဆွေးနွေးပွဲဆိုင်ရာကိစ္စတော့အကောင်းဆုံးအခုလည်းကျွန်တော်ဆွေးနွေးကြတာ
ဒီဆွေးနွေးပွဲမှာလက်ရှိပြည်ရင်းငင်းကြီးလုပ်ငန်းစဉ်အပါအဝင်မကြခင်ကျင်းပဖို့ရှိတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်။2015ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒေါ်ဆန်းစုကြည်အနေနဲ့ငင်းကြီးလုပ်ငန်းစဉ်တွေကိုမြန်မာငင်းကြီးစင်တာနဲ့ဆက်လက်လက်တွဲလှုပ်ဆောင်သွားမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့ဒီကနေ့ထိမြန်မာငင်းကြီးစင်တာရဲ့အနာဂတ်နဲ့ပတ်သက်လို့မဆွေးနွေးပြစ်ဘူးလို့ဦးလောင်မောင်ရွှေကပြောပါတယ
်။လုံးဝလေတော့ MBC ရဲ့အနာဂတ်ပတ်သက်လို့ဒီဆွေးနွေးတာတော့မရှိပါဘူး။အဓိကဒီနေ့ဆွေးနွေးတာကတော့လက်ရှိဆောင်ရွက်နေတဲ့ငင်းငယ်လုပ်ငန်းစဉ်နဲ့ငင်းငယ်ဆွေးနွေးပွဲတွေကိုမသားမီကျင်းပမယ့်အခါမှာပါပဲ။အဓိကဥတည်တော့ဆွေးနွေးကြတာရှိတယ
်။ဒီကနေ့ဆွေးနွေးပွဲမှာတော့ NLD ပါတီကဗဟိုအလုံးမှုဆောင်ဦးဝင်းထိန်၊ဒေါက်တာဇော်မြင့်မောင်၊ဗဟိုကော်မတီဝင်ဦးနိုင်ငံလင်း၊ဦးဖြိုးစရာတော်နဲ့ဥက္ကဋ္ဌရုံးတာဝန်ခံဒေါက်တာတင်မောင်တို့တက်ရောက်ခဲ့ကြသလိုမြန်မာငင်းငယ်စင်တာဘက်ကဦးတင်မောင်တန်း၊ဦးလာမောင်ရွှေ၊ဒေါက်တာမင်းစောဦး၊ဒေါက်တာကျော်ရင်လိုင်းဦးအောင်နိုင်ဦးတို့ပါဝင်တက်ရောက်ခဲ့ပါတယ်။ဒီဇင်ဘာ9ရက်နေ့တုန်းကလည်းဒေါအောင်ဆန်းစုကြည်နဲ့ပြည်အောင်စုဝန်ကြီးဦးအောင်မင်းတို့ပထမဆုံးအကြိမ်တီးခြားတွေ့ဆုံခဲ့ပူးပါတယ်။ဒီနေ့တွေ့ဆုံမှုဟာပြည်အောင်စုဝန်ကြီးဦးအောင်မင်းဦးဆောင်ပြီးမြန်မာငင်းငယ်စင်တာအဖွဲ့ဝင်တွေကမကြခင်ကျင်းပဖို့ရှိတဲ့ပြည်အောင်စုငင်းငယ်ညီလာခံနဲ့ပတ်သက်လို့လာရောက်ရှင်းပြခြင်းတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဒေါက်တာဇော်မြင့်မောင်ကပြောပါတယ
်။သူတို့ဒီကြားထဲမှာ Union Conference ကို January မှာလုပ်မယ်ဆိုတဲ့ကြေညာချက်ကိုပေရလုပ်မယ်ဆိုတာလာပြီးပြောတာပါပဲ။ဟုတ်ပါတယ်တူမပါပါဘူးခင်ဗျာ
။ဒေါန်ဆန်းစုကြည်ဘက်ကတော့ NCA စာချုပ်ဟာလက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုလမ်းဖွင့်ပေးထားတဲ့စာချုပ်ဖြစ်ဖို့လိုပြီးနောက်အစိုးရအတွက်ပြောင်းလဲပြင်လဲတဲ့မူပေါင်းမျိုးဖြစ်ဖို့လိုကြောင်းပြောဆိုတယ်လို့သူကဆက်ပြောပါတယ
်။ NCA စာချုပ်ကဟိုနောက်လူတွေလက်မှတ်မထိုးတဲ့ဒီပါဝါဟာထားတဲ့စာချုပ်ဖြစ်ရမယ်။ inclusive ဖြစ်အောင်ကြိုးစားရမယ်။နောက်ကျနောက်တက်လာမယ့်ဆိုတဲ့အတွက် flexible ဖြစ်တဲ့မူပေါင်းတွေဖြစ်တဲ့ဆိုတာအရင်ကတည်းကရပ်ပိုင်းရ30လို့ရ60လို့ရ90လို့ frame တတ်မှတ်ထားတာတွေကိုကျွန်တော်ဥပဒေအတခါလည်းပြောပြသားပဲမဖြစ်နဲ့ဟိုအရာအဲ့ဒါတွေကဟိုရေကောက်ပွဲနဲ့တိုက်နေတယ်နော်ရေကောက်ပွဲတက်ပြီးလို့ရှိရင်ဒီဘက်ပေါ်လာမှဖြစ်တဲ့အတွက်ဆိုတာပြောပြသားပါပဲအရေးကြီးတာကနောက်တက်လာမယ်ဆိုတဲ့အတွက်
flexible ဖြစ်တဲ့မူကောင်နေဖြစ်တဲ့နေဆိုတာပေါ့ပဲ
။လာမယ့်2016 ဇန်နဝါရီစနေနေ့မှာပြည်တော်စုညီညွတ်ရေးညီလာခံလို့ခေါ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုလက်ရှိအစိုးရတပ်တန်းအတွင်းမှာစတင်ကျင်းပသွားမှာဖြစ်ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရဲစေးရေး NCA စာချုပ်ကိုအောက်တိုဘာ15ရက်နေ့မှာတိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့ကပါဝင်လက်မှတ်ရေးထိုးခဲ့တာဖြစ်ပြီးစာချုပ်ပါသဘောတူညီချက်အရလက်မှတ်ရေးထိုးပြီးရပ်ပေါင်း90တွင်နိုင်ငံရေးဆွေးနွေးပွဲတွေစတင်ရမှာဖြစ်ပါတယ်ရှင
်။ VOA သတင်းတော်မမြင့်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။အခုတခါတော့တိုင်းနာလက်နက်ကိုင်တွေနဲ့ဆိုင်တဲ့ဆွေးနွေးပွဲတွေအကြောင်းကိုတင်ပြခြင်းပါလေ။လာမယ့်နှစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုညီညွတ်ရေးညီလာခံကိုတက်ရောက်ဖို့အတွက်အစိုးရညီညာရေးဖော်ဆောင်ရေးကော်မတီကဝါနဲ့မိုင်းလားအဖွဲ့တွေကိုဖိတ်ကြားထားပေမဲ့ဒီနှစ်ဖွဲ့ကတော့တက်မယ်မတက်ဘူးဆိုတာအခုထိမဆုံးဖြတ်ရသေးပါဘူးလောလောဆယ်မှာ NCA ခေါ်တနိုင်ငံလုံးအပြစ်ကတ်ရစေးရေးလက်မှတ်မထိုးသေးတဲ့ကြံအဖွဲ့တွေကိုလည်းဒီညီလာခံကိုဖိတ်ကြားဖို့ရှိပြီးလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကတော့အကုန်လုံးကိုမဖိတ်ကြားရင်တက်ရောက်မဲ့အခြေအနေမှာမရှိကြောင်းပြောဆိုကြပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်ကိုမိုးစောကသတင်းပေးပို့လာပါတယ်
ဟုတ်ကဲ့ပြည်တော်စုငင်းကြားရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဩကထဦးသိန်းစောခေါင်းဆောင်တဲ့အဖွဲ့ဟာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသလေးကအမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDA ခေါင်းဆောင်တွေကိုပန်ဆန်းတဲ့မိုင်းလာမှာတွားရောက်တွေ့ဆုံပြီးလာမယ့်လမှာကျင်းပမယ့်ပြည်တော်စုငင်းကြားရေးညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပါတယ်ဒီဖိတ်ကြားချက်နဲ့ပတ်သက်ပြီးအထူးဒေသလေး NDAA အဖွဲ့ကအထွေထွေအတွင်းရင်းမှုဦးကြည်မြင့်ကအခုလိုပြောဆိုပါတယ
်ကျွန်တော်လာဖိတ်ထားတော့မှပါတယ်ဒါကျွန်တော်တို့ဆွေးနွေးနေကြပါအာဆုံးဖြတ်ချက်နဲ့ခြားပြီ
းဒီတွေ့ဆုံဆွေးနွေးပွဲမှာပဲတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးဖို့အစိုးရကိုယ်စားလှယ်ဘက်ကတိုက်တွန်းပေမဲ့ပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့တွေအားလုံးမပါဝင်တာကြောင့်လက်မှတ်မထိုးနိုင်သေးကြောင်းဆက်ပြောပါတယ
်ဟုတ်ပြီ NCA ကတော့မပြည့်စုံဘူးလေအလုံးပါဝင်တင်ပါတယ်အနည်းဆုံးတော့အများစုပါဝင်ရမှာတကယ်အမှားကတော်တော်များများမပါဝင်နိုင်ဘူးလေပါဝင်နိုင်ဘူးလို့ဆိုတော့အဲ့ဒါမျိုးမပြည့်စုံဘူးတော့ကျွန်တော်တို့ဘလို့ဆိုမထူနိုင်ဘူးပါ
ဦးသိန်းစောပါဝင်ပြည်တော်စုဝန်ကြီးဦးလာထုံဦးခမောင်စိုးရှမ်းပြည်နယ်ဝန်ကြီးချုပ်ဦးဆက်အောင်မြတ်ကာကွယ်ရေးဦးစီးချုပ်ယုံကဒုတိယဗိုလ်ချုပ်ကြီးရာပြည့်တရိကန်တိုင်းစစ်ဌာနချုပ်နဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်တိုင်းမှုတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာပန်ဆန်းမြို့မှာဒီလ19ရက်နေ့က UWSA ဒူအိုကထဦးရှောင်းမီလျံနဲ့ဒူအထွေထွေတွေ့မှုချုပ်တို့နဲ့တွေ့ဆုံခဲ့တယ်လို့20ရက်နေ့မှာတော့မိုင်းလာမြို့ NTAA ဥက္ကဋ္ဌဦးဆိုင်လင်းဒူဥက္ကဋ္ဌဦးဆန်ပေတို့နဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်UWSA အဖွဲ့ကတာဝန်ရှိသူတဦးကတော့ပြည်တော်စုငင်းချဲညီလာခံတက်မတက်ကိုမဆုံးဖြတ်ရသေးဘူးလို့ပြောပါတယ်
အခုကဘောဘကမစီဆွေးနွေးဖို့ရှိတယ်ဆမ်သွားအခုကမစီဘူးလေ
ဝါနဲ့မိုင်းလာအဖွဲ့ဟာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့ဖြစ်တယ်လို့အစိုးရကလက်မှတ်ရေးထိုးဖို့ဖိတ်ကြားပေမဲ့လက်မှတ်မရေးထိုးသေးတဲ့အဖွဲ့ခုနှစ်ဖွဲ့မှာအပါအဝင်ဖြစ်ပါတယ်။လာမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုတော့ NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့12ဖွဲ့အနက်က10ဘွဲလောက်ကိုအစိုးရကဖိတ်ကြားဖို့ရှိနေကြောင်းမြန်မာငင်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ်
။စိုးရရဲ့ policy ကတော့ကျွန်တော်တို့ပိုင်လက်ဆွဲထိုးရတဲ့15ဘွဲ့ရှိပါတယ်အဲ15ဘွဲ့မှာ10ဘွဲ့ကလက်မှတ်ထိုးရပြီသူတို့ကတက်ရောက်ပါဖြစ်တယ်အဲကျွန်တော်ပိုင်လက်ဆွဲထိုးထားတဲ့တက်မထိုးရသေးတဲ့အဖွဲ့9ဘွဲ့ရှိတယ်အဲ9ဘွဲ့ကိုထိကြမယ်ဆိုရဲထိုးရတာရယ်နောက်ထပ်ပေါ့လေကျွန်တော်တို့ဩဂလ9ရက်နေ့တော့ကဲနာကောင်းဆောင်လို့ကျွန်တော်တမနာနဲ့ပြည်တယ်ကဒီ PSC ရဲ့ WN ရဲ့ LDU ရဲ့ပုံမှန်ကိုလည်းထိကြမယ်ဆိုတဲ့အဲ့ဒီမှာမျိုးတော့ဆိုရရဲ့ policy တွေကနားလည်ပါတယ်
ဖိတ်ကြားမှုအသေးစိတ်ကိုတော့ညီလာခံကျင်းပရေးကော်မတီအဖွဲ့ဝင်တွေလာမယ့်လ9ရက်နေ့မှာဆွေးနွေးဆုံးဖြတ်ဖို့ရှိနေပါတယ်ဆယ်ဘွဲ့ကသာဖိတ်ကြားမယ်ဆိုရင်ပလောင်နဲ့ကိုးကန့်လက်နက်ကင်တပ်ဖွဲ့တွေပါဝင်မဲ့အခြေအနေမရှိပါဘူ
းကိုမိုးစိုးရဲ့သတင်းပေးပို့ချက်ပါခင်ဗျာတစ်ဆက်တည်းမှာပဲတိုင်းသားလက်နက်ကင်အဖွဲ့တချို့နဲ့အစိုးရကြားဇန်နဝါရီလဒုတိယပတ်မှာကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်မဲ့ကိုယ်စားလှယ်ပေါင်း900ကိုဒီလကုံနောက်ဆုံးထားရွေးချယ်နေကြပါတယ်အပြည့်ရထားတဲ့တိုင်းသားလက်နက်ကင်ကိုယ်စားလှယ်အရေးအတွက်ထက်အစိုးရလွှတ်တော်နဲ့တပ်မတော်ဘက်ကနှစ်ဆပို့ပြီးရယူထားတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဓာတ်ညူညီမျှမှုရရှိရေးအတွက်စီမင်းစည်းကမ်းနဲ့ထိန်းညှိထားတယ်လို့တိုင်းသားလက်နက်ကင်အဖွဲ့တွေဘက်ကပြောပါတယ်အခုစတင်မဲ့နိုင်ငံရေးဆွေးနွေးပွဲကတိုင်းသားပြည်သူနာကိုဖြည့်ရှင်းနိုင်လောက်တဲ့အထိခိုင်မာမှုရှိလာနိုင်မလားဆိုတာကိုတော့မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်
အပြည့်ရတန်းရင်သာလက်နက်ကန်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရကြားလက်နက်ကန်ပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်ဖို့ခြေလှမ်းစတင်လိုက်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုတော့လာမယ့်ဇန်နဝါရီလ12ရက်နေ့နေပြည်တော်မှာစတင်မှာဖြစ်ပါတယ်ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာအစိုးရတက်မတော်လွှတ်တော်ကိုယ်စားလှယ်တွေကအပြည့်ရတိုင်းရင်သားလက်နက်ကန်ကိုယ်စားလှယ်တွေထက်ကိုယ်စားလှယ်ဥယျာဉ်နှစ်ဆရရှိထားပါတယ်။တိုင်းရင်သားလက်နက်ကန်အဖွဲ့တွေဘက်ကတော့အရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်တာမှာစီးမြင်စည်းကမ်းနဲ့ထိန်းချုပ်ထားတာကြောင့်ဒန်းတူအခွင့်အရေးရမယ်လို့မျှော်လင့်နေတဲ့အကြောင်းပို့အိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ်
။ကျွန်တော်သုံးဖွင့်ဆိုင်ကိုအခြေခံပြီးတော့မှဒီလိုစဉ်းစားခဲ့ကြတယ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်သို့တော်လည်းဒီနှစ်ပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေအခင်းကျင်းသစ်အောက်မှာဒီဆွေးနွေးကြတဲ့အခါမှာသူ့ဘက်ကိုယ့်ဘက်စိုးရိမ်ချက်တွေရှိကြတယ်အဲ့လိုအခြေအနေအနေထားမျိုးအောက်မှာဒီကိုယ်စားလှယ်တွေရဲ့ရွေးချယ်တဲ့အရေးအတွက်တွေရတယ်အဲ့ဒီလိုအခြေခံတဲ့အနေထားတွေလည်းဖြစ်သွားတာရှိပါတယ်အဲ့သို့တော်လည်းဘယ်နေရာမှာကျွန်တော်ပြန်ပြီးတော့ထိချုပ်မှုကတော့ဘယ်မှာပြန်ရှိလဲဆိုရင်ဆုံးဖြတ်ချက်ချတဲ့ mechanism ပေါ့ဒီဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာတော့အားလုံးအခြေအနေညှိနှိုင်းဆွေးနွေးပြီးတော့မှအလုံးကြီးလေးမှာသဘောတူလို့ရတဲ့စနစ်မျိုးပေါ့လေအဲ့ဒါကိုအခြေခံထားတာဖြစ်ပါတယ်ဟုတ်အဲ့တော့နောက်ဒီညီလာခံမှာအရေးကြီးတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့အချို့တာမန်ပေါ့လေအရေးကြီးတဲ့ခေါင်းစဉ်ရက်တွေနဲ့ပတ်သက်ရင်တော့ဟိုမဲခွဲပုံခွဲနည်းယူတော့ဒါကတော့တိကျသတ်မှတ်ထားပါတယ
်ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာမူလကအစိုးရတရင်သားလက်နက်ကိုင်အဖွဲ့များနဲ့နိုင်ငံရေးပါတီများဆိုတဲ့အစုအဖွဲ့၃ခုကိုယ်စားလှယ်တွေနဲ့ဆွေးနွေးချဖို့ဆိုတာနဲ့စတင်ခဲ့ပေမဲ့2015ရွေးကောက်ပွဲမှာအတိုက်အခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပြီးအစိုးရအဖွဲ့မှရောလွှတ်တော်မှပါကြီးစိုးမဲ့အနေအထားပြောင်းလဲသွားချိန်မှာတော့နိုင်ငံရေးဆွေးနွေးပွဲတွေမှာကိုစားပြုမဲ့အစုအဖွဲ့တွေကလည်း9ခုအထိဖြစ်သွားပါတယ်အစိုးရအစုအဖွဲ့ဘက်ကနေအစိုးရလွှတ်တော်တက်မတော်ဆိုပြီးအစုအဖွဲ့၃ခု꿰သွားတာဖြစ်ပြီးကိုစားပြုခွင့်အရေးအတွက်ကလည်းတိုးသွားတာဖြစ်ပါတယ်။အပြည့်ရထားတဲ့တိုင်းသားလက်နက်ကန်အဖွဲ့၈ခုကကိုစလေ150ခွဲတန်းရရှိချက်အချိန်တက်မတော်လွှတ်တော်နဲ့အစိုးရဘက်ကကိုစလေ300ရရှိထားပါတယ်။ဒါ့အပြင်တိုင်းသားခေါင်းဆောင်ကိုစလေတွေနဲ့ပါဝင်တဲ့ပါဝင်တိုက်သူကိုစလေတွေကိုလည်း300လောက်စိတ်ချရွေးချယ်ခွင့်ရရှိထားပါတယ်။နိုင်ငံရေးဆွေးနွေးပွဲတွေစတင်ချိန်မှာတော့လက်ရှိအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့စတင်ရမှာဖြစ်ပြီးအစိုးရသည်လွှတ်တော်သည်ပြောင်းလဲသွားချိန်မှာတော့လူသစ်တွေနဲ့အစားထိုးရမှာဖြစ်ပေမဲ့အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ကိုယ်စားလှယ်သစ်တွေရထားတာမရှိသေးတဲ့အကြောင်းပါတီရဲ့ပြောခွင့်ရတဦးဖြစ်တဲ့ဦးထွန်းထွန်းဟိန်ကပြောပါတယ
်အခုအချိန်ကြီးတော့ကျွန်တော်တို့ကရထားချက်မရှိပါဘူးခင်ဗျာအဲ့ဒီစတင်ချိန်လိုက်တဲ့အခါတော့ကျွန်တော်ဒီ new လို့တော့เนี่ยကျွန်တော် new government ပေါ်လာလို့ရှိရင်တော့ new လို့တော့ new government ကစတိကြည့်လို့ပါလိမ့်မယ
်အပြည့်ရထားတဲ့တိုင်းသားလက်နက်ကန်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေအစိုးရလွှတ်တော်နဲ့တပ်မတော်တို့ဘက်ကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေစရင်ကိုတော့အခုဒီဇင်ဘာလကုန်ပိုင်းမှာတင်ပြရမှာဖြစ်ပေမဲ့အခုချိန်ထိတော့ကိုယ်စားလှယ်တွေရွေးချယ်နေကြစေဖြစ်ပါတယ်ရှင်
မတင်ကြီးတိုက်ရဲ့စူးစီးတင်ပြချက်ကိုနားဆင်ခဲ့ရတာပါအခုတခါတော့ចောင်းသားလှူရှားသူတွေနဲ့ပတ်သက်တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မောက်လှူရှားမှုတွေကြောင့်ထိမ့်သိမ်းခံခဲ့ရပြီးဒီဇင်ဘာလ22ရက်နေ့ကမန္တလေးဗဟိုအကျဉ်းထောင်ကနေပြန်လည်လွှမ်းမြောက်လာတဲ့ရတနာဘုံတက္ကသိုလ်ကဘက္ကသចောင်းသားတွေကိုចောင်းကအနှံ့ခွင့်မရဘဲចောင်းကထုတ်ပေထားတယ်လို့ပြန်လည်လွှမ်းမြောက်လာတဲ့ចောင်းသားတွေကဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးပြည်ဝသင်းတော်မအေးမာကတည်င်းပေးဖို့ထားပါတယ
်မန္တလေးအကျဉ်းထောင်မှာထောင်နှံ6လကြာခံခဲ့ရပြီးအင်္ဂါနေ့ကပဲပြန်လည်လွတ်မြောက်လာခဲ့တဲ့ကိုအောင်ဆန်းဦးကိုချစ်တူးနဲ့ကိုညံလင်းထက်တို့ကိုရတနာဘုံတက္ကသိုလ်ကကြောင်းတက်ခွင့်ညှင်းဆန္ဒခံခဲ့ရတယ်ဆိုပြီးပြန်လွတ်လာတဲ့ចောင်းသားတွေကပြောဆိုခဲ့ကြတာပါဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘက္ကတအဖွဲ့ဝင်တွေဖြစ်ကြတဲ့ကျောင်းသားရဲ့လှုပ်ရှားသူ၃ယောက်ဟာထောင်ကလွတ်ပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မှာပဲ2015-2016ပညာသင်နှစ်အတွက်ရတနာဘုံတက္ကသိုလ်မှာကျောင်းသွားအပ်ချိန်မှာကျောင်းတက်ခွင့်မရှိတဲ့အကြောင်းတက္ကသိုလ်ဒုတိယပါမောခချုပ်ကခေါ်ယူအသိပေးပြောဆိုခဲ့တယ်ဆိုပြီးကိုအောင်ဆန်းဦးကပြောပြပါတယ
်ဒီနေ့ကမနေ့ကကျွန်တော်ထောင်ကလွတ်တယ်ကွာဒီနေ့ကျွန်တော်ကျောင်းသွားအပ်တယ်ကျောင်းသွားတော့ဒုတိယပါမောခချုပ်ကကျွန်တော်ကိုခေါ်ပြီးပြောတယ်နိုဝင်ဘာလ9ရက်နေ့ရက်စွဲနဲ့ကျွန်တော်တို့ဟိုကပို့ထားတယ်ပေါ့စားထုတ်ထားတယ်ပေါ့တော့မင်းတို့ကျောင်းထုတ်ထားဆိုရဲကြတော့အဒီငါးရင်းလို့အနေနဲ့ငါးရင်းရယ်ဆိုနေထုတ်ထားရပေါ့ကျွန်တော်တို့ကြောင်းဟိုဆက်တော့ကြောင်းထုတ်ထားတဲ့အကြောင်းဒီနေ့ကြောင်းလက်ခံလို့မရဘူးပေါ့ဒီလိုကြောင်းအချင်းကြောင်းအတနာခံစားတင်ပေါ့ဒါဆိုရင်ကြောင်းဟိုအပြေးခံနေစဉ်းစားပြင်ရပေါ့တခုရှိတာဘာလို့လဲဆိုတော့ကျွန်တော်တို့ကိုယ်မငါးရင်းရယ်ဆိုနေထုတ်ပြီးကျွန်တော်တို့အိမ်နေတဲ့ပို့ထားတယ်ပြောတယ်ဒါပေမဲ့အိုက်စာကျွန်တော်တို့ဒီမှာရောက်မှာပါဘူးဟုတ်ချက်ပါကြီးလို့ဆိုတော့ကျွန်တော်တို့မနေ့က20မိနစ်နေရကျွန်တော်တို့ကြောင်းအပ်တာနဲ့နောက်ဆုံးရက်ဖြစ်နေတယ်အဲ့ဒါကြောင့်မလို့ တို့ဒီကားထဲမှာအချိန်ကဘယ်လောက်မှမရှိတော့ဒီကားထဲမှာတော့အတနာခံတာတင်တယ်ကျွန်တော်ကတော့အတနာခံတာမတင်နိုင်ဘူးအဲ့လိုလဲဆိုတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံပညာရေးဆွေးနွေးကအတနာခံမှာအတနာခံတာတင်မှာမြန်မာနိုင်ငံပညာရေးတရားခွင့်ရမှာလားကျောင်းသား၄ယောက်ပြကျွန်တော်အောက်ဆန်းဦးရေချစ်တူရေငယ်နေတဲ့နိုင်ငံရေး၄ယောက်ပြနိုင်ငံရေးဟိုတော့မှမလုပ်သေးကြနေကြတယ်ခဏ
အမျိုးသားပညာရေးဥပဒေပြုပြင်ပြောင်းလဲရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးမန္တလေးရတနာဘုံတက္ကသိုလ်ကနေဖမ်းဆီးခံခဲ့ရတဲ့ကျောင်းသား၄ဦးရှိခဲ့ပြီးအဲ့ဒီထဲကတဦးဖြစ်တဲ့ကိုနိုင်ရဲဝေကတော့ထောင်နှံ၉လမပြည့်သေးတဲ့အတွက်ထောင်ထဲမှာပဲကျန်နေသေးဖြစ်ပါတယ်။လွတ်မြောက်လာတဲ့ကျောင်းသား၃ယောက်ကတော့ဒီဇင်ဘာလ24ရက်နေ့ကြာသာပတေးနေ့နောက်ဆုံးထားပြီးတော့ကျောင်းအပ်ရမှာဖြစ်တဲ့အတွက်ကျောင်းတက်ခွင့်မရဘူးဆိုရင်လူ့အခွင့်အရေးကော်မရှင်ကနေအစဉ်အဆက်တိုင်ကြားမှုတွေဆက်လုပ်သွားမယ်လို့ဆိုပါတယ
်။ကျွန်တော်တို့ကမ်းခါလာမတင်ဘူး။ကျောင်းကိုကျွန်တော်ကျောင်းအပ်လက်ခံလို့ကျွန်တော်တို့ဆောက်လာတင်မယ်။အမကန်ဟန်လက်မခံတာသူ့ကိုပိုင်းတယ်။ဘလက်ခံရင်ကျွန်တော်တို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကိုတိုင်မယ်။အဖြစ်ကိုဆက်တိုင်ရပါမယ်။ကျွန်တော်တို့ရဲ့ပညာတင်နာခွင့်ကျွန်တော်တို့ရဲ့အခွင့်အရေးကိုစိတ်တင်နေအတွက်ကျွန်တော်တို့မှာသူတို့မတရားပြစ်ဒဏ်6လစားထားတယ်။ဒီ6လကိုကျွန်တော်တို့ပြစ်ဒဏ်နဲ့ကြာခံပြီးဒီကကျွန်တော်တို့မှာဘာပြစ်မှမရှိတော့လို့ယူဆတယ်။ဘာပြစ်မှမရှိတော့လို့ယူဆတဲ့ဒီတရားကိုဆက်ပြီးရောက်ပြီးလို့ပညာတင်နာခွင့်ဖိတ်ကြလား။ဒါဆိုရင်ပြစ်ဒဏ်လူကြောင်မှာပြစ်ဒဏ်ကနှစ်ခုဖြစ်သွားပြီ။ထောင်နဲ့ကြာခံတယ်ပညာတင်နာခွင့်နဲ့ပြစ်ခံရတယ်။ဒီမြန်မာနိုင်ငံအနာခဲ့တဲ့ကျောင်းသားတွေကကျန်ကုန်နေတာနဲ့ပေါက်ဆက်ကပြီးတော့ဒေဝနာတော်ကြီးကလည်းပါတယ်။ကျောင်းသားတွေကိုဖမ်းမိပြီးရေးနေပြီ။နောက်တစ်ချက်ကဒီကျောင်းသားရုပ်ရှင်တွေကတော့ချစ်ခဲ့တဲ့တောက်ထုတ်ခဲ့တဲ့ကျောင်းသားတွေကိုလည်းပြန်ပြီးတော့လက်ခံမယ်လို့သူပြောခဲ့တယ်။သူဒီဒေဝနာတော်ကြီးကသူအချိန်ချင်းအချိန်ချင်းအချိန်ချင်းချက်ချက်ကိုသူချိုးဖောက်နေတယ်။ဒီတော့ကျွန်တော်တို့မန္တလေးလူခွင့်ရေးကော်မရှင်ကိုပြင်ပြမယ်။ဒီကလိုရတာအားလုံးကျွန်တော်ဆက်ပြီးလုပ်ဆောင်ပါမယ်လို့သူပြောခဲ့ပါတယ်။
သူတို့တွေကတော့ပြီးခဲ့တဲ့ဇူလိုင်လတုန်းကပဲအာနာပိုင်တွေကဖမ်းဆီးတာခံခဲ့ရပြီးကိုအောင်ဆန်းဝပါဝင်ကျောင်းသား၃ဦးကိုတော့ပုံမှန်၁၈ပုံမှန်၁၄၃နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ခခွေအမှုတွေနဲ့ထောင်နှံ6လစီချမှတ်ခဲ့တာဖြစ်ပါတယ်ရှင
်။ PU သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။သောရရှင်များခင်ဗျာစောင်းနှင်းမွေးနေကြမြူကိုးတွေဝေနေတဲ့မကြခင်ရောက်လာတော့မဲ့ခရစ်စမတ်ဂါလာအတွက် VOA ကတေးသချင်းလက်ဆောင်ပါလိုက်ရပါတယ်။
Christmas cheer. I just need to catch my breath. Christmas by myself this year.
ခရစ်စမတ်နဲ့နှစ်သစ်ကူးကာလမှာသောရရှင်တွေငြိမ်းချမ်းပျော်ရွှင်ကြပါစေလို့ဆုတောင်းလိုက်ရပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ဗုဒ္ဓနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာတခွင်ကဏ္ဍနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်တင်ဆက်တဲ့အခါမှာ
ကျွန်တော်တိုင်းမှာတာဝန်မဲ့မှုကတကယ်ကိုတရားဝင်အစဉ်လာတရားဖြစ်နေပြီ။ဘယ်ကိစ္စဖြစ်ဖြစ်ဘယ်တော့မှတာဝန်မယူဘူး။
မကြာခင်မှာနားဆင်ရဖို့ရှိပါတယ်အခုတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်မှာတော့နိုင်ငံတော်သမ္မတတောင်ဝန်ထမ်းခဲ့သူအတွက်လုံခြုံရေးဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်တဲ့ဝေဖန်တာတွေနိုင်ငံရေးပြင်ဆင်မီဒီယာတွေကြားမှာပြန်ပေါ်လာတဲ့ဖိုးတခိရဲ့သတင်းဓာတ်ပုံတွေအကြောင်းကိုတင်ဆက်ထားပါတယ်မအိန်ခိုင်ဦးကရေးသားတာပြီးဦးစံမိုးဝေကအကူအညီတင်ဆက်ထားတာပါ
နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့တဲ့သူတွေအတွက်လုံခြုံရေးဆိုင်ရာဥပဒေကြမ်းကိုပြည်သူ့လွှတ်တော်မှပြည်ထောင်ဝန်ကြီးဌာနကတင်သွင်းခဲ့ပြီးတဲ့နောက်မှာတော့ဒီသတင်းဟာပြည်သူတွေကြားမှာပြောဆိုဝေဖန်မှုတွေဖြစ်ခဲ့ရပါတယ်။ဒီဥပဒေကြမ်းကိုပြည်ထောင်ဝန်ကြီးဌာနကရေးဆွဲခဲ့ပြီးဥပဒေမှာတော့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးအတွက်ကိုယ်ရံတော်တယောက်ခံထားခွင့်နဲ့နေအိမ်နဲ့ပြင်ပကိုတွားလာတဲ့အခါမှာလုံခြုံရေးအဖွဲ့ရဲ့စောင့်ရှောက်နဲ့တွားရမယ်ဆိုပြီးတော့ပြဋ္ဌာန်းထားပါတယ်။ဒီကိစ္စအပြင်နိုင်ငံတော်သမ္မတတက်တန်းကာလမှာပြုလုပ်ခဲ့တဲ့ကိစ္စတွေအတွက်တရားစွဲဆိုခွင့်မရှိဘူးဆိုတဲ့အချက်ကဥပဒေပညာရှင်တို့ကလက်မခံနိုင်တဲ့အရာဖြစ်နေပါတယ်။ပြည်သူတွေကရွေးကောက်ခံထားရတဲ့သမ္မတအနေနဲ့သမ္မတတာဝန်ထမ်းဆောင်ခြင်းမှာတော့တရားစွဲဆိုတာမျိုးကိုတမ်းမြစ်တာလက်ခံပေမဲ့သမ္မတတက်တန်းအပြီးမှာတော့တရားစွဲဆိုခွင့်ဆိုတာကိုမရှိသေးဘူးဆိုတာကတော့တရားဥပဒေကိုကျော်လွန်ရာရောက်တယ်လို့ဝေဖန်ခဲ့ကြပါတယ်။ဒီလိုတရားဥပဒေမျိုးဟာမြန်မာနိုင်ငံမှာတခါမှမရှိခဲ့ဘူးလို့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကသူ့ရဲ့အမြင်ကိုအခုလိုသုံးသပ်ပြောဆိုပါရစေ
။မြန်မာနိုင်ငံရဲ့အဆက်ဆက်ပေါ့နော်လွတ်လပ်ရေးရပြီရန်နေပြီ။အခုဒီအဲ့ဒီဥပဒေတခါမှမနိုင်မှာမရှိခဲ့ဘူးနော်။အဲ့တခါမှဒီလိုဥပဒေမျိုးသမရကိုကာကွယ်တဲ့ဥပဒေမျိုးဆိုတာတခါမှမရှိခဲ့ဘူး။သမရကိုတရားမစွဲရဘူးဆိုတဲ့ဟာလေတာဝန်ထမ်းဆောင်သေးတာဥပဒေရတရားစွဲလို့မရတာတာဝန်ထမ်းဆောင်ပြီးရဲ့နောက်ပိုင်းမှာအကာအကွယ်ပေးရဲ့ဥပဒေမှာမြန်မာတမိုင်းတစ်လျှောက်မှာမရှိဘူးနော်။အဲ့ဒါကဘုညိုဘူးကြီးတန်းရွှေရစစ်အာဏာသိမ်းတဲ့ခေါင်းစစ်အာဏာသိမ်းတဲ့ခေါင်းဆောင်တွေမလို့သူတို့ကကြောက်ပြီးတော့ဟလာနှောက်ရှေ့ခြေကောင်းဦးဒီမှာသူတို့ကိုအေးမိပါဘူးလို့ပြောတဲ့ဥစ္စာကအာဏာသိမ်းထားတဲ့သူကစစ်တမ်းကိုကြောက်လို့သူကပြတ်ဆန်းတာကတော့ဒါမဆန်းဘူးလေ။ဒါပေမဲ့လို့ပြည်သူလူထုရွေးချယ်တင်ရောက်ပါပါတယ်သူတည်းသမရကအင်မတန်ကြောက်နေတာတော့နောက်ဝင်တဲ့ဘုကောင်။အဲပြည်သူလူထုရွေးချယ်တဲ့သူကတော့ကြောက်ချာမလို့ဘူးလေ။အဲ့ဒီလုံညိုရေးအဆောင်တယောက်ထားမယ်သွားဆိုတဲ့ဥစ္စာကိုထောက်ခံတယ်။လုံညိုရေးအဆောင်အဖွဲ့လိုက်အိမ်တော်မှာဆောက်လုံညိုရေးယူမယ်။ပြီးတော့အဲ့လုံညိုရေးအဆောင်တွေကသမရသွားတဲ့အခါမှာလိုက်မယ်ဆိုတာကိုလုံးဝဆန့်ကျင်တယ်မဖြစ်သေးဘူး။နောက်တစ်ခါဥပဒေဒီသမရကိုကင်းလို့ခွင့်သမရပြီးတဲ့အခါမှာကင်းလို့ခွင့်ပေးရမယ်ဆိုတာလုံးဝမဖြစ်သေးဘူး။ကြံထောက်ခံဘူး။အရှုတ်ချရတယ်အဲ့ဒါကို
တရားလွှတ်တော်ရှေ့နေဦးကြည်မြင့်ဖြစ်ပါလေ။နောက်ထပ်လူများစိတ်ဝင်စားနေတဲ့သတင်းကတော့နိုင်ငံရေးပင်စင်ကိစ္စပါ။ဒီပင်စင်လက်စားဟာကြက်သိန်း30ခန်းအထိတလုံးတစ်ခဲတည်းဖြစ်တာကြောင့်အခုဖွံ့ဖြိုးတဲ့နိုင်ငံတစ်ခုအတွက်အဆမတန်များပြားနေပါတယ်။ဒီကိန်းကနန်းနဲ့ပတ်သက်လို့ပြည်သူတွေကတာမန်ပြည်သူဝန်ထမ်းပင်စင်စားတွေရဲ့လက်စားတွေနဲ့နှိုင်းယှဉ်ဝေဖန်ခဲ့ကြတာလည်းဖြစ်ပါတယ်။အခုပတ်မှာတော့နိုင်ငံရေးပင်စင်ကိစ္စကလူများစိတ်ဝင်စားနေကြတဲ့သတင်းတစ်ပုဒ်ဖြစ်နေပါတယ်။နောက်ထပ်တင်ပြခြင်းတဲ့သတင်းကတော့အခုတစ်ပတ်မကုန်ခင်မှာ7 day သတင်းစာမှာဖော်ပြခဲ့တဲ့ဖိုးတခိဆိုတဲ့ကရင်ပြည်နယ်ကဖအံမြို့နီးဂျမ်းရွာနီးကကရင်ရတိတယောက်အကြောင်းဓာတ်ပုံတွေကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာဖော်ပြခဲ့တဲ့အကြောင်းဖြစ်ပါတယ်။ ဒီတရင်ကအရင်ကတရင်ဌာနတချို့ကတရင်ဆောင်မဖြစ်ဖော်ပြခဲ့အပြီးမှာတော့လူများစိတ်ဝင်စားတဲ့တရင်နဲ့ဖြစ်နေခဲ့ပါတယ်အခုတစ်ခါမှာတော့ဖိုးတခိရဲ့မွန်းနေဘွယ်အခမ်းအနားကိုဓာတ်ပုံတရင်ကသွားပြီးတော့ရိုက်ခဲ့တာဖြစ်ပြီးဓာတ်ပုံတွေရုပ်ပုံတွေကလူစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်ဖိုးတခိကိုလာပြီးတော့ရိုသေပေးနေကြတဲ့ပုံတွေလှူဒန်းနေကြတဲ့ပုံတွေနဲ့အရင်ကတည်းကဖိ Dika, Pahirine, Megon Toke Yabare. A good old Kisago, the Rintapon Tuabido, Ya Yugere, 7 days, the Rint Jane, Tapon, the Rinda, Ku Sainzoga, 2 year, Mingu, Gulu, Pio Piabare.
Okay, the Portuguese, Tuare, the Kakero, Tanaru, the Portuguese young, a Yenidia lady in China, Babu, Babu, South Valley, again, then Maria, Chitalite. ตัวไอ้มาโปรดิวเซอร์เนี่ยดีกว่ายังคงจะเจอตรงนั้นเองอยู่ในประเทศนี้เนาะมีอะไรมาอีกสักหนึ่งชิ้นอ่ะนามแค่ไหนบุญกันดูตัวนะครับกูว่ากูเราพูดชินเลยกูสิ่งนี้กูว่ากูเว้นเยอะใจจ้าเรียนอยู่จ้าเลยตัวนี้กูว่ากูว่าเนี่ยเรื่องวิสติงกูจะตัวจ้าอะไรบ่ตัวช่วยจ้าลาบิโอเลยป้าพี่ออมมาไม่ดีกูรู้ว่าพี่บ้านนั้นพี่เองน้องวันนี้พี่บ้านนั้นน้ำเลยเหรอโอ้ตัวตัวมาลูกจ้าเจอเลยข้าจ้าโอ้จ้าเลยเหรอตัวนี้พี่ ဒါကျွန်တော်တို့ဒီတိုင်းသားဒေသတွေနဲ့ပြည်တွင်းနေတဲ့ဒီဒီမာဒီဘက်ကတော့ဒါတော့ထူးခြားတဲ့ကိစ္စပါ။ဟိုကျွန်တော်မသိတဲ့ delay တစ်ခုဒါမှမဟုတ်ရိုးရရဖြစ်ပြီးအထူးခြားတစ်ခုတွေကျွန်တော်သိလိုက်ရတယ်။အဲနောက်ပြီးတော့ဟိုအကြောင်းကိုကျွန်တော်မြင်ဘူးသူ့ကိုပြည့်စုံကြောက်ဘူးတကယ်ကျွန်တော်ဒီရောက်ဆုံးအောင်တောင်းဆုံးအောင်မြင်ဘူး။ဒါနဲ့ကျွန်တော်ရိုက်ခဲ့တဲ့ဟာတောင်းတော်များဆုံးတယ်။ဆုံးခဲ့တဲ့အဲပြည်စုံညီပါတော့လေတော်တော်များပြရတဲ့သူ့စိတ်ထဲမှာအားရနဲ့ပတ်သက်ပြီးတော့ဟိုထူးခြားဖြစ်တဲ့အတွက်
ဒီပေါ်မှာရဲ့တင်ကြတာဒီမဖြစ်ဘူးခင်ဗျာ။တပ်ပုံတရင်တော့ကိုဆိုင်စော်ဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးအနေနဲ့ဒီတစ်ပတ်ထဲမှာရုပ်ရှင်ဒါရိုက်တာဝမ်ရဲ့မင်္ဂလာတရင်ဖိုးတစ်ခေပေါ်ခေဟောင်းလူသားရဲ့အကြောင်းအနေနဲ့တမရကိုတရားစွဲခွင့်ရှိမရှိဆိုတဲ့ကိစ္စတွေကအငင်းပွားစရာသတင်းတွေကိုလူအများစိတ်ဝင်စားဖြစ်နေကြတယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်။မိုင်းခိုင်ဦးရဲ့မြမမီဒီယာမြင်ကွင်းကိုတင်ဆက်ပြီးမှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ပဲဖြစ်ပါတယ်မြမတန်စာတကြောက်စိမ့်မျိုးကိုဘလူးတွေဝင်စားတယ်လို့အလူရဲ့ဝင်ဆွဲနေတဲ့ကိစ္စနဲ့ပတ်သက်ပြီးဒီတန်စာတဓမြမှုကြီးကိုဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ဆိုတဲ့မန္တန်ကြီး၃ရက်ပူးပေါင်းဟန်တားနိုင်မဲ့အခြေအနေဘလောက်ရှိပါသလဲလူအခွင့်ရေးရှိနေဦးသိန်းတန်းဦးအမျိုးသားလွှတ်တော်ကလည်းဦးဖုံးမြအောင်တို့နဲ့အတူဦးကျော်စံသားကဆွေးနွေးတင်ဆက်ထားပါတယ
်မအောင်ဆုံးအနေနဲ့ပြည်သူလူထုကိုကိုစားပြုနေကြတဲ့လွှတ်တော်၂၀၀လုံးရဲ့ကိုယ်စားလှယ်တွေရဲ့ခန်းစားချက်ကိုအကြမ်းမြင့်ကျွန်တော်သိကျင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥပုံမြအောင်ပြောပါခင်ဗျာ
ပြီးခဲ့တဲ့နှစ်ပတ်လောက်ကတစ်ချက်ကြီးကလွှတ်တော်ကိုယ်စားလှယ်ဥခက်တဲ့နိုင်ငံတွေရောဒီကိစ္စကိုကချင်းချင်းဆောင်ရွက်ပြုဖို့ဆိုပြီးလွှတ်တော်ကိုယ်နဲ့လွှတ်တော်ကိုယ်စားလှယ်တွေ့နေရတယ်အဲ့ဒီမြန်မာနိုင်ငံဥပဒေမှာသမ္မတကိုယ်လည်းနေပါပဲကျွန်တော်တို့ဒီကိစ္စပိုင်းအမျိုးသားလွှတ်တော်မှာဒီတက်မှုတွေဒုတိယဝန်ကြီးကလွှတ်တော်မှာလာရှိပါတယ်အတိအကျကအဲ့ဒီမှာတရားဥပဒေပုံပုံမရှိဘူး။ဒီနေ့ကလည်းသူတို့မသိနိုင်ဘူး။ခြားကလည်းမသိနိုင်ဘူးဆိုတော့ပြောတယ်။ဒါနဲ့တော့ပြေကောင်းမှာဘာလို့ဒီလိုခုပြရတဲ့လို့ဆိုရင်ကျွန်တော်ကြီးကအစိုးရကညစ်တဲ့ဘတ်ဂျက်တွေနဲ့ထားပြတယ်။အခုကျွန်တော်တို့2016ဖြစ်ပေါ်မှာဖြစ်ပေါ်ဆိုတော့လည်းဘတ်ဂျက်ချင်တယ်မကောင်းဘူး။ဒီဘက်ကလည်းဒီနေ့သဘောတူဒီနေ့မကြရတော့မှအစိုးရကဝန်ကြီးအားလို့ဒီဝက်ကမှဒီချက်ကုန်းတော့ကဘူးဒီဘလို့မဖြစ်ဘူးတော့ခုပြတယ်ဒါကြတဲ့တော့ဒီလောက်မှာပါတီတွေဆိုကြည့်အရင်ကတော့မကောင်းတော့ဘူးအခုလည်းတော့ဒီရက်မှာဆက်ကြည့်ရတဲ့ပြည်သူပတ်ကိုကျူးရတယ်အဲ့ဒါပဲအဲ့ဒါပဲဘုရားရှင်ရဲ့ဓမ္မတွေဆက်ကြည့်ရဒီတရားရောက်ပြီးတော့အဲ့ဒီမှာတကြိမ်ောက်တယ်အဲမင်းတို့ကိုယ်ကတော့ကောင်းဆိုင်ကျူးရတယ်ဘာလို့ problem လာပြီးဘယ်လိုဆိုကြည့်မင်းတို့ဆက်ကြည့်ရရှိုးရဒီလိုတက်နေကျူးရအဲ့ဒါတော့ဒီလောက်ကဒီတူးနဲ့ပေါင်းရတယ်ကိုယ်ကလည်းကြောက်တယ်ကိုယ်လည်းကြောက်ရတော့တော့ဒီရက်ကခမုန်းကြရတယ်ဆန္ဒမျိုးကအလိုအလိုအချိန်ရတော့ဟိုကူချင်းချင်းကြီးကတော့ဘယ်တော့မှတော့မရဘူးဖြစ်နေတာပါ3ရှိနေတာ
ဦးသိန်းတန်းဦးခင်ဗျာခုနကဦးဖုံးမြောင်ပြောတဲ့ထက်မှာစိတ်ပျက်စရာအကောင်းဆုံးအကြရတာတစ်ချက်ကတော့တရားဥပဒေစိုးမိုးမှုမရှိဖြစ်နေပါတယ်ဆိုတာအစိုးရကိုယ်စားလှယ်ကိုယ်တိုင်ကဖြေတယ်ဆိုတော့ဆရာဘယ်လိုနားလည်ရမလဲ
ပုံမှန်လေးလေးပြောရင်တိုင်းငံလုံးအတိုင်းအတာနဲ့ဘာတွေဖြစ်နေလဲဆိုတာကိုပုံမှန်လေးလေးဝန်ခံလိုက်တယ်လို့ပဲကျွန်တော်တို့ယူဆမှာပါပဲခင်ဗျာဆိုတော့ကျွန်တော်တိုင်းပြည်မှာတရားဥပဒေမစိုးမိုးတာကြားပါပြီတော့အနည်းကို260လောက်တော့ရှိနေခဲ့ပါပြီအခုတော့ပြောင်းဝင်ခန္ဓာပေါ့နော်ကုလီဖြစ်ခဲ့တဲ့ကိစ္စရတယ်ဗျာအဲ့လိုတရားမဲ့လုပ်ခဲ့ကြတာဟိုသ က်ဆိုင်ရာကချင်းမီနဲ့ဝင်းကျွက်ကဒီမီလေးပြူတာဒီလိုတူးရတာမသိဘူးလို့ဆိုတာကျွန်တော်တည်းမှာတာဝန်မဲ့မှုကတကယ်ကိုတရားဝင်အစင်လာတရားဖြစ်နေပြီဘယ်ကိစ္စဖြစ်ဖြစ်ဘယ်တော့မှတာဝန်မယူဘူးเนาะအဲ့ဒါဟိုအဲ့လိုလက်လွတ်တပယ်ပဲဖြေကြတာဒီတစ်လုံးနဲ့ဒီတရားဥပဒေစိုးမှုမရှိဘူးဆိုတာကတော့အပန်တိုင်းပြောရတော့ပွန့်ပွန့်လင်းလင်းနဲ့တနိုင်ငံလုံးမှာဖြစ်ပေါ်နေတဲ့အနေအထားကိုဝန်ခံလိုက်တာဖြစ်တယ်လို့ပဲကျွန်တော်ယူဆပါတယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်ဘယ်လိုဆက်ပြီးတော့ရှေ့တိုးလောက်ရမလဲဆိုတော့လွှတ်တော်ကိုယ်စားလေးပြည်သူကိုစားပြုထားတဲ့ပုဂ္ဂိုလ်တွေကဘယ်လိုရှိကိုဆက်တိုးကြမလဲခင်ဗျာအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့
အထူးကြတာ KNL ရောတော့ခုကဝါဝါဒီဘက်ကကမ္ဘာတက်ကအနိုင်မဆိုင်ဘူးဘာလို့လဲဆက်ကတဲ့ KNL ကဝါရတယ်သူတို့ဆက်တယ်လို့ပြောတယ်ဘယ်လိုလဲဆိုတော့ခဏရှိတယ်ပေါ့နော်ဒီစစ်တပ်ကအာဏာရမလို့မရဘူးတကယ်ကြီးကလွှတ်တော်ကိုယ်စားလေးပါပဲကျွန်တော်ကပြောချင်တာအဲ့ဒေသဆိုင်ရာဥပဒေပြရလူတွေတော့ရင်းနေဦးတရားရည်ကိုပြောတယ်ကိုရီးယားကိုအေးချင်းနေမျိုးချင်းဟလာဒီလိုဒီလိုပဲအထုံးသားကြတယ်မသိဘူးဆိုပြန်ဆက်ထားတယ်ပေါ့နော်အဲ့တော့အဲ့ဒီတော့ကြည့်တဲ့ဒီနေ့လေးနဲ့အုပ်စုကြီးကဒီကလည်းဒီနေ့တစ်ဖက်ကြောက်တယ်တစ်ဖက်ကနေပြီးတော့လက်ကြည့်တယ်။နောက်စစ်စစ်ကလည်းပြင်အောင်ကိုလွမ်းမှုလည်းပြီးခဲ့တဲ့တစ်ချိန်ကတည်းကဟိုဆရာကတစ်ဖက်ကအခြေခံရေးဆိုးရိုးတွေရှိမှအဲ့ဒီမှာတော့တက်တယ်လည်းတော့ပေါ့ကြားလိုက်ကြည့်တယ်။အဲ့တော့ကိုတစ်ဖက်ကပြောလို့ဒီကကြည့်တယ်ကြောက်နေမဖြစ်ဘူးသူခဏတော့ကြားတယ်ခဏတော့ဆက်ထားတယ်။စစ်တော်ကနေလည်းအသက်ခံရတာပေါ့နော်။အဲ့တော့အဲ့ဒါကလည်းဘယ်လိုလဲလဲကျင်းနေနဲ့ခေခေါ်ကြည့်ပြီးတော့အဲ့ဒီလိုလိုရတယ်ရောက်လာကြအဲ့ဒီနေရာအဲ့ဒီနေရာဥစားချင်နေရာလည်းမဟုတ်ဘူးဘယ်လိုလဲကျွန်တော်ကဒီကနေ့ဆက်ရဲ့ဒီနေ့ဒီနေရာဖြစ်နေပြီ
ကတော့အောက်ခြေဝန်ထမ်းတွေပေါ့သူတို့ကြောက်နေရတယ်ဆိုတာအထက်အာဏာပိုင်တွေကတရားဥပဒေနဲ့မလုပ်နိုင်ဘူးလားဒီကိစ္စကိုဆရာဘသူတွေနဲ့ဆက်သွင်းနေရကျွန်တော်တို့သိရဆိုတာဘသူတွေလို့ဆရာအကြံဉာဏ်ပြောလို့ပါလဲ
ခင်ဗျာဟုတ်ဒီအရေးကဘာလို့အပိတ်နေတယ်ဘသူလဲဆိုတာဒါတစ်ဖက်နဲ့တစ်ဖက်နဲ့ညာအပိတ်နေတာဟုတ်ကြာ
အဲ့တော့တစ်ဖက်နိုင်ငံကိုကြောက်နေရတာပေါ့အဓိကအချင်းကတရုတ်ရဲ့ပြောကားရောမလုပ်နိုင်ဘူးဆိုတဲ့သဘောလား
ဟုတ်တယ်ဒီလိုမှလည်းမြန်မာနိုင်ငံရဲ့မှာဒီတရုတ်ကမှကြီးတဲ့ကိစ္စတွေကအခုလိုရှိနေကြတမနာလို့ဆိုတာတရုတ်ပြည်ရုပ်စုခိုးတော့ပေါ့ဒီကိုလို့ရတယ်တပတ်တွင်ပတ်ရတယ်ဗျာအဲ့ဒီကခဏလေးသဘောပေါက်ဘူးအဓိကမြန်မာနိုင်ငံကြီးကဒီစစ်ကမ်းကွာတချို့ပြည်ချက်တွေမှာသူမရှိမနိုင်တော့ဖြစ်နေတော့ဟာ
အဲ့တော့အမိမျိုးကိုတလမအထီးမခံဘူးဘာညာဆိုရဲအလကားပဲပေါ့ဆရာကျွန်တော်သိချင်တာကအဲ့ဒီတော့စောစောကပြောတဲ့အာနာရှင်နဲ့လွန်တင်တဲ့ခရိုနီတွေစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေရောဘလောက်ပါဝင်နေပါလဲဒီထက်မှသူတို့ကတော့မပါဘူးလား
အဲ့ဒီတော့ဘောဒတ်ကြီးကဒီဇော်ကောက်ကိုကြီးကတကယ်ကြီးတဲ့မန်နေဂျာပြောတယ်ကျွန်တော်တို့မလုပ်ချင်ဘူးအဲ့ဒီကလည်းကျွန်တော်အသက်ကိုခက်ရချင်းလုပ်နေရတာလေဒါပေမဲ့တစ်ဆက်ကလည်းဒီဆိုးအပ်ရတယ်ဒီနေ့ဘောဒတ်ကိုပြုတ်တာအဲ့လိုလုပ်တယ်နောက်ဘူးရှင်ကလည်းပတ်သက်တဲ့ဒီကြားကြီးကဒီဘောဒတ်ကိုပြုတ်ရအောင်လုပ်တယ်
ဟုတ်ကဲ့ဒါကတော့ရုပ်ပြက်စင်ပြက်ဖြစ်လွန်ပါတယ်ဥသိမ်းတန်းဘယ်လိုသဘောရပါလဲခင်ဗျာဘိုးဘက်ကထိန်းချုပ်ပြီးတော့အသက်အန္တရာယ်ကြောက်လို့ဘာမှမပြောဘူးဆိုပြီးအောက်ခြေအာဏာပိုင်တချို့ကပြောတဲ့ကိစ္စကိုကျွန်တော်လက်ပိုက်ကြည့်နေရမလားခင်ဗျာရော
ကျွန်တော်ကတော့ရအဲ့ဒီဟာဟိုအချုပ်ချာအာဏာကဘယ်သူပြတ်ထဲမှာရှိကြလဲဒီအဲ့ဒါကိုလည်းကျွန်တော်ကစဉ်းစားမယ်နောက်ပြီးတော့ဒီသယံဇာတတွေကကျွန်တော်အခုပို့ပြီးတော့ထင်းထင်းရှားရှားမြင်လာပြီပေါ့ဗျာပြည်တွင်းစစ်ကြီးပါဘာကြောင့်မို့ငြင်းချမ်းမှုမရနိုင်လဲဆိုတဲ့ပြဿနာဟာဒီခက်ခဲတွေပါနေတယ်ဒီလိုအခြေအနေမျိုးတွေရင်ဆိုင်နေရတဲ့အတွက်လူတွေကငြင်းငြိမ်းမရနိုင်ဘူးဆိုတော့ပေါ်ပဲဗျဒီဟာအချက်တက်တစ်ခုနေတယ်တခြားဘက်ကလည်းရှိနေပါတယ်ကျွန်တော်တို့တိုင်းပြည်ကိုအခွင့်အရေးယူပြီးတော့သူပြောတဲ့ခုနဆရာပြောတဲ့တစ်ဖက်နိုင်ငံဆိုတာလည်းပဲသတော်တွေခုတ်အထဲတွေဝင်းတော့သူတွေလုံနေတာဒါတွေကလည်းပဲသူတို့သဘောနဲ့သူတို့တော့တို့လို့ရမယ်မထင်ပါဘူးဗျာကျွန်တော်တို့နိုင်ငံရဲ့အချုပ်ချာအာဏာတဲကိုဝင်ရောက်ပြီးတော့လုတ်ကင်နေတာတော့လုတ်ပြီးတော့ဆွတ်ဖက်နေတာဒါတွေကမြင်တွေ့နေရတဲ့ကိစ္စတွေပဲဒါဟာသူတို့သဘောနဲ့သူတို့တက်တက်တော့လုပ်လို့မရဘူးဘယ်သူတွေပါဝင်ပတ်သက်နေကြလဲဟိုအသက်ကိုဖက်နဲ့ထုတ်တာဆိုတော့ဟုတ်မှာပါဒါကတက်တက်ကကဲချန်ကဲလောပေါ့ဗျာတော့ဒီပနတ်ရှိတဲ့လူကဗိုလ်ကြတဲ့စနစ်ကကျွန်တော်တိုင်းပြည်မှာအမြင့်တွေ့လာတာအနည်း60လောက်ရှိပြီဆိုတဲ့ခါကျတော့အဲ့ဒီနေရာတွေမှာသူတနတ်ကင်ကိုတနတ်ကင်နေရာတွေကျတော့ပူပြင်းထန်လာတာပေါ့ဗျာပြည်တွင်းမှာကတော့တိုင်းသူပြည်သားကတနတ်မရှိတဲ့ခါကျတော့တနတ်ရှိတဲ့လူနိုင်ကျင်တာခန်းနေရတဲ့ဘဝနေပြီပေါ့တနတ်ချင်းကျတော့ပို့ပြီးတော့လူကြတဲ့အခါကျတော့ပို့ပြီးတော့ကြီးတဲ့တနတ်ကပို့ပြီးတော့အာနာရှိတဲ့သဘောပါပဲအဲ့ဒီခါကျသေးတဲ့တနတ်ကကြီးတဲ့တနတ်ကိုမပြောဝင်တဲ့အခါမျိုးဖြစ်နေတာဆက်ပ
ါဟုတ်ကဲ့နိုင်ငံနဲ့ပတ်သက်လို့လည်းကျွန်တော်နောက်ပဲအင်ဂျင်ချင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိစ္စဆိုရပါစို့ဒါရေအောက်ကသဘာဝတန်ငွေတူဖော်ရေးကိစ္စနဲ့အငင်းပွားတယ်ဒါနိုင်ငံပြားမှာအငင်းပွားတယ်ဆိုရင်ဒါ ICJ ရှိတာပဲနိုင်ငံတကာသက်ဆိုင်ရာခွင့်ရုံးတွေရှိတယ်ကုလသမဂ္ဂသက်ဆိုင်ရာအဖွဲ့အစည်းကဆောင်ရွက်နေတာရှိတယ်ဆိုတော့ဒီကိစ္စကိုအဲ့လိုနိုင်ငံတကာရိသွားလို့မရဘူးလားဆရာဦးသိန်းတန်းကိုတကယ်လို့ပေါ့ဗျာနိုင်ငံအကြဖြစ်တဲ့ပြဿနာသာဖြစ်ခဲ့လို့မှန်ရင်နိုင်ငံတကာကိုမတင်သင့်ဘူးလားဆရာဦးသိန်းတန်းခင်ဗျာ
အတင်သင့်တာပေါ့ဗျာဒါကိုကရူးရူးဖြတ်ဆောင်ရုံနဲ့ဒါပေမဲ့တခုရှိရပါဗျာကိုကသူ့ဆရာပိုက်ဆံကြီးတာသူ့ရိတ်ကိုသူ့ကျေးဇူးရှိပါတယ်လို့ပြောခဲ့ပြီးတော့ကျေးဇူးရှင်ကိုကျေးဇူးဖို့ခက်တာလည်းဖြစ်နိုင်တာပေါ့ဗျာ ဒါကိုအမျိုးသားအကျိုးစီးပွားကိုတိုင်းပြည်ရဲ့တက်နာကျိုးတွေနဲ့ဤစားတရားကိုတကယ်ကျွန်တော်တို့အမျိုးသားအကျိုးစီးပွားနဲ့ပြည်သူလူထုရဲ့အပေါ်မှာတာဝန်သိမှုရှိကံတိုင်းပြည်ရဲ့ဒယန်ဇာတာတွေပြတ်သုံးမသွားအောင်စစ်တော်တွေပြုတ်မသွားအောင်ဒီလိုဤစားတွေဆောင်ရွက်သင့်ပါတယ်။ဘာလို့ဆိုအခုကဘာကြီးရဲ့အနေထားကဟိုတင်းတလို့လုပ်လို့ရတယ်မဆရာစုအနေထားမျိုးမဟုတ်ပါဘူး။ဒါနိုင်ငံကခုံရုံးနေရှိတယ်နိုင်ငံကဖွဲ့စည်းနေရှိတယ်သာကိစ္စတွေအများကြီးရှိပါတယ်။ဒါတောင်တူပင်လယ်ပြင်ကိစ္စတွေကျွန်တော်တို့မြင်နေရတာပဲ။ဒါလို့ပြောနိုင်နေရတယ်ဆိုရင်ပြောရဲဖို့နဲ့ပြောဖို့တာဝန်ရှိတယ်လို့တာဝန်သိဖို့အဓိကလိုအပ်မယ်လို့ကျွန်တော်ထင်ပါတယ်။ပြောတော့ပြောသင့်တယ်ဗျ
။ဟုတ်ကဲ့ကျွန်တော်တခုသတိရတယ်တစ်ချိန်လုံးကဝန်ကြီးတပါးကပြောဦးတယ်မလား။ဘုလက်ရှိဝန်ကြီးလား။ဟုတ်ကဲ့လက်ရှိဝန်ကြီးကပဲဒီတရုတ်ရဲ့ကျေးဇူးကိုမမေ့ပါနဲ့ဆိုပြီးတော့ဆရာဦးဖုံးမြအောင်လည်းမှတ်မိမယ်ထင်ပါတယ်ဆရာ။ဆိုတော့ဦးသိန်းတောင်ဦးပြောသလိုတရုတ်ကျေးဇူးကိုများငက်ကွက်နေရလို့ဆိုရင်လည်းဒါလွန်းလွန်းတာပေါ့ဆရာ။ဆိုတော့ကျွန်တော်ဒီမှာဆက်ပြီးကြည့်ချင်တာကမြေဆုံတော့ကလည်းပဲတရုတ်နဲ့ဖြစ်တဲ့ကိစ္စပဲပြည်သူတွေရဲ့အင်အားနဲ့လို့ပဲပြောရမယ်ထင်ပါတယ်ဟန်တာနိုင်ငံရဲ့အခုခါမှာတော့လူလူနီနဲ့ဟန်တာနိုင်ငံရဲ့အလားအလာကဘလောက်ရှိပါသလဲခင်ဗျာလူလူကိုယ်စားလှယ်ဖြစ်တဲ့ဦးဖုံးမြောင်ပြောပါခင်ဗျာ
ဒီလူကအမှန်တရားကိုကျွန်တော်တို့ရဲ့စီရီတစ်ခုပြီးတော့မသွားနိုင်ဘူးဘာလို့လဲဆိုတော့အဲ့ဒီကကိုလည်းကိုဘယ်လိုအားလုံးကိုကြောက်အောင်လုပ်ချင်လို့ဆိုတော့မသွားနိုင်ဘူးဒီလူလူကဘာမှမဆိုင်ဘူးအခုဒီနေ့ကတည်းကလူလည်းမဆိုင်ဘူးကတိကြီးတော်ရောက်တယ်မှာလေဒီခုနပြောလို့ခိုင်နေရတယ်ကြောက်ဘူးတယ်ရင်းသေးကြောက်လိုက်တယ်နောက်လည်းကိုင်းကဒီထက်လို့ဒီစိုးလိုက်ဒီစိုးကိုဒီတော့ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက်ကောက
်ဟုတ်ကဲ့ဦးသိန်းတောင်ဦးခင်ဗျာကျွန်တော်မြစ်ဆုံလုံးကလုတ်ခဲတာကိုအတော်လေးစိတ်ထဲမှာနှစ်ထောင်အားရဖြစ်ပါတယ်အခုကမြစ်ဆုံမှလို့ဘာရောက်မလုံးနိုင်ဘူးလဲဆရာလုံးနိုင်ရအကြောင်းမရှိဘူးလားဆရာ
အကြောင်းကတော့ရှိတယ်ဗျာဒါလူလူကိုတကယ်ယုံကြည်ရင်ပေါ့နော်ဒီလူဒီလူကြီးကိုမှန်မှန်ကန်ကန်ပြောပြအခုဖြစ်ခဲ့ဗျာဒီမာတာနဲ့ EID ရိစိုက်တဲ့ဆက်ဆက်မှုတွေရှိတယ်ဗျာတဘာဝကနေနေဟုတ်တုံကျစီးပြုံးပြီးနေရတာဒါတွေအကုန်လုံးကခုနကကျွန်တော်ပြောတဲ့နိုင်ငံရေးပြဿနာမှာဒီပယံဇာတာတွေကအတူတူနဲ့ကိုယ်ယူမယ်ဆိုတဲ့အနေထားတွေပေါ့နော်အဲ့လိုဒီကမ်းတွေရှိနေပြီးတော့တကယ်လို့သာအခြားနိုင်ငံတစ်ခုကကျွန်တော်ဗေနိုင်ငံလို့မပြောပါဘူးကိုယ်ပြည်တွေကိုဝင်ရောက်ပြီးတော့သူ့ပြန်ဇာတာတွေထုတ်နေတယ်အနိုင်ရှင်းနေတယ်ဆိုရင်တော့သက်ဆိုင်ရာသူရတရားကကိုယ်လူလူကြီးကိုလှုပ်ဆိုတော့ကိုယ့်တက်ကိုအင်အားစုပြီးတော့ဒါနိုင်ငံကစီမင်းကိုတည်မြဲနေပြီးသားပဲမြစ်တုံနဲ့အနေထားမတူတာကတော့မြစ်တုံတုံးကတော့ကျွန်တော်တူးချင်းအယူဆရအဲ့ဒီအချိန်မှာမြန်မာနိုင်ငံအစိုးရကဒီတပ္ပရဥပမာအစိုးရရဲ့ဗမာပြည်ပေါ်တည်နိုင်ငံရေးပေါ်တည်ကြောင်းလဲမှုကိုအမိယာဖန်ဆုပ်ဖို့အတွက်ကြီးစိမ့်ပြတယ်ရက်လိုက်တယ်လို့ကျွန်တော်ယူဆတယ်ဗျာအခုချိန်ကြီးကတော့ပူချွတ်ခွေးတယ်ဗျာပြည်တွင်းမှာလည်းပဲတစ်ခုထူးခြားတဲ့ကြောင်းလဲမှုတွေဖြစ်ပြီးတော့ကတ္တနာရင်ဆိုင်နေရတဲ့အချိန်မှာတမနာဦးသိန်းရှင်အစိုးရရဲ့နောက်ဆုံးကာလတွေရောက်နေတဲ့အနေထားတရဖြစ်နေတယ်အဲ့ဒီဘောမှာဟိုလုတ်ကျင်တဲ့စိတ်လုတ်ကျင်တဲ့စိတ်ဆန္ဒလည်းရှိဖို့လိုတယ်ဗျာနောက်တစ်ခါဟိုလူလုတ်ရဲတဲ့တတ္တိလည်းရှိဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဦးဖုံးမြောင်ကိုကျွန်တော်မေးချင်တာတစ်ခုကအခုချွတ်တော်ဥက္ကဋ္ဌကနေပြီးတော့နိုင်ငံတော်သမားစီစာရေးတယ်ဆိုတော့အဲ့ဒီနေ့မှာပဲစမှုဒုတိယဝန်ကြီးကလာပြီးရှင်းတယ်ဆိုတော့အဲ့ဒီစာပေးတဲ့ကိစ္စတလောင်းနဲ့ပြပြသွားပြီလားခင်ဗျာနောက်ထပ်များဘာများပြန်လဲတွန့်ပြန်လာဖို့မျှော်လင့်ချက်ရှိပါလဲနိုင်ငံတော်အုပ်ချုပ်ရေးရန်တရားသမတော်တို့ဘက်ကပြီးတော့ဒီချွတ်တော်ဘက်ကရောဘာများဆက်လက်ဆောင်ရွက်ဖို့အစီအစဉ်ရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့အထူးအဖွဲ့ကစားအဝချင်ရတဲ့ဒီကဥက္ကဋ္ဌလည်းလာအဲ့ဒီအခြေပဲရမှာပါပဲဒီနေရာတော့ခုမှမပေါ်ဘူးနော်ဆိုတော့ဒါကြီးကခုမှလို့ဖျက်ပြောလို့ပြောပြီးတော့ကျွန်တော်တို့မတူတာမိစ္ဆာကဂျီဒီပီလောက်ရကြပြီးတော့ကိုယ်ဒီပိုဇီရှင်ကဒီတနေရာလေးပါပဲရှိတယ်ဒီပိုဇီရှင်ကိုတွေ့တော့ဘူးဘာကမှလည်းရှိတယ်ကျွန်တော်ပိုဇီရှင်ကလည်းတွေ့ကြတာဒေနီယာမှာပါတီမှာကိုပြီးတော့ချက်ခွာအာနာလည်းရှိဘူးဟိုစစ်တပ်ကလည်းဒီနေရာလေးမှာဟိုအာနာမလို့ဘူးတော်စစ်တမ်းမှာဒီလိုပုံရောက်ကတည်းကလည်းသူတို့လည်းသိနေရတော့ဘူးပေါ့နော
်ဟုတ်ကဲ့ဦးသိန်းသံဦးကျွန်တော်နောက်ဆုံးမေးချင်တာကဆိုတော့ဒီစိန်ခေါ်မှုကြီးဟာအနာလွှဲပြောင်းပြီးလာရင်အစိုးရသေးတက်လာရင်ရောကံရတွေရလွယ်သွားနိုင်တဲ့အခြေအနေဖြစ်လာနိုင်လားဆိုတော့ဦးသိန်းသံဦးရဲ့
ကျွန်တော်တော့မျှော်လင့်နေပြန်ဟုတ်ကဲ့လာမယ်ဆိုတာသူတို့ကတခင်းနဲ့ရွေးချယ်တဲ့နောက်ဒီလိုသူကဖြစ်တယ်ပြီးပြည်သူလူထုကြီးကအဲ့ဒီအစိုးရဆုံးဖြတ်တာကိုဟိုနောက်ကငြင်းငြင်းကြီးနဲ့လိုက်ကြမှာဖြစ်တယ်ဆရာနောက်ပြီးတော့ဒီကိစ္စကပြည်သူငြင်းငြင်းကြီးကရှိကြလို့ရှိရင်ဘယ်လိုလူမသိဘူးမသိလို့ဟိုနိုင်တဲ့စီးရင်လုပ်တယ်ဆိုတဲ့ကိစ္စမျိုးကမရှိနိုင်ပါဘူးပုံလင်းနေတာမှလည်းရှိပါတယ်အနောက်တက်လာတဲ့အစိုးရကိုခေါင်းဆောင်တဲ့ဒေါ်အောင်ဆန်းစုကြည်ကအမျိုးအမည်ကြီးမားပြီးတော့နိုင်ငံတကာအထူးအကျုံနဲ့ရှိပြီးတော့တတိယရှိရဲရဲကြီးနဲ့တိုင်းပြည်ရဲ့အခြေအနေကိုပြည်သူလူထုချပြရဲတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့အတွက်ဒီကိစ္စဟာဒေါ်အောင်ဆန်းစုကြည်တက်လာရင်တော့ပြည်လည်နိုင်တယ်လို့ကျွန်တော်ပြောနေတာ
အခုတခါသောရရှင်နေနားဆင်ရမှာက မြန်မာတခွင်အစီအစဉ်ပဲဖြစ်ပါတယ်မတ်တင်ကြီးလင်းကတင်ဆက်ထားတာပ
ါ2016ခုနှစ်တက်မှာနော်ဒီဘာဒီဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်ဘယ်လိုကဏ္ဍမျိုးမှာအထူးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့ဒိုက်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါတယ်2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါည
လာမယ့်စနေနေ့ည VOA တိုက်ရိုက်လေလံအစီအစဉ်မှာသုံးရရှင်နေဘာဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မြန်မာတခွင်အစီအစဉ်ကိုနားဆင်နေပါပြီ။
ပကြီလောကထဲမှာအရေးအချင်းပြည့်မိတဲ့ပကြီဆီယာမတွေတော်တော်များများရှိနေကြပါတယ်။ပကြီလက်ရကောင်းမွန်သလောက်လက်ရကောင်းတွေကိုခြားပြဖို့အခွင့်အလမ်းနှဲပါနေကြတာကြောင့်မြန်မာနိုင်ငံအနှံ့အပြားကပကြီဆီယာမတွေကိုစူးစီးပြီးမြန်မာအမျိုးသမီးများရဲ့ပကြီပြပွဲကိုကျင်းပဖြစ်တယ်လို့ဦးစီးကျင်းပတဲ့ပကြီဆီယာမကြီးဒေါ်နွဲ့ရီကအခုလိုပြောပါတယ်
။ဆီယာမရဲ့ဟိုဒီအမျိုးသမီးလေးတွေတော်တော်များများလေးဟိုပကြီဆွဲတာပဲဒါပေမဲ့ပြခွင့်သိမ့်မရှိဘူး။ပြခွင့်မရှိဘူး။ဦးစီးမဲ့လည်းမရှိဘူး။ကိုညက်စိတ်ကလည်းများတယ်လေ။ညတော့ဒီဆီယာမကလည်းဦးစီးလိုက်မယ်။တိုင်းမြင်အဲ့လေအခုသူသားရရတာရတဲ့အချိန်ကြီးဖြစ်သွားပြီသူဒီချိန်လေးရတယ်ဆိုပြီးတော့ဆက်မလို့ဥစည်းလိုက်တာပေါ့နော်။တိုင်းမြင်ရတဲ့အခုခေါင်းဆောင်ကလည်းဟိုအမျိုးသမီးဖြစ်သွားတော့ဒီသူအမျိုးသမီးတွေဗမာပြည်အမျိုးသမီးရဲ့မြင့်ုံနေပါတယ်။အဲ့တော့အရှိတောင်အရှာဘာဖြစ်ဖြစ်ဗမာအမျိုးသမီးတွေတတ်တယ်ဆိုတော့ပြကြင်လို့ပါ
။ဒီပကြီးပြပွဲမှာအသက်အငယ်ဆုံး73နှစ်အရွယ်ကနေအကြီးဆုံး86နှစ်အထိပကြီးဆီယာမပေါင်း120ကျော်ကိုစူးစီးပြီးပကြီးကားပေါင်း400နီးပါးချိတ်ဆွဲပြသထားတာပါလက်ရှိမြန်မာနိုင်ငံကပကြီးဆီယာမတွေရဲ့ရည်တည်မှုကိုလည်းဒေါ်နွဲ့ကြီးကအခုလိုသုံးသပ်ပါတယ
်အကြောင်းနေမှာပဲရှိတယ်ပေါ့နော်အကြောင်းဆီယာမလေးရင်းချင်းမှုတက်လို့ဆင်းတဲ့အခါကျတော့အကြောင်းနေမှာဝင်လို့တာပဲရှိတယ်နော်ဟိုတချို့လေယာဉ်ကိုပိုင်းဆိုင်လေးတွေနည်းနည်းပါးပါးဖွင့်ထားတာတိတ်နေပါတယ်ဆို Feel very few
အမျိုးသားတွေလွှမ်းမိုးမှုများတဲ့ဒီပကြီးလောကထဲမှာအမျိုးသမီးတွေအနေနဲ့လည်းမိမိတို့ရဲ့လက်ရာတွေကိုခြားပြချင်ကြတယ်လို့ပြပွဲမှာဝင်ရောက်ပြသတဲ့ပကြီးဆီယာမတူကအခုလိုသူ့ရဲ့အမြင်ကိုဖွင့်ဟပါတယ
်ဒီပကြီးလောကဆက်မကြည့်ရလေဟိုအမျိုးသားတွေပကြီးဆရာဆိုရင်အမျိုးသားတွေလိုပဲမြင်ကြတာဟိုအမျိုးသမီးတွေဆိုတော့တင်းတက်လေးမိမိနေကြတချို့နိုင်ငံမှာကျတော့အမျိုးသမီးတွေကိုပုံမြင်တယ်အဲ့တော့ဒီလိုမျိုးဗမာပြည်မှာကျတော့အမျိုးသမီးတွေသိမ့်မမြင်ဘူးအမျိုးပကြီးဆရာဆိုရင်အမျိုးသားပဲအဲ့လိုမျိုးတွေ့ရပါတော့အဲ့တော့ဆရာမတို့ဒီကလည်းဒီဟိုဒီကိုအိမ်မှုတာဝန်တွေတစ်ဖက်နဲ့ဒီလိုပကြီးအမှုပညာတွေကိုကိုတက်နိုင်သလောက်ကြိုးစားပြီးဆောင်ရွက်ထားတယ်ဆိုတာကိုပြည်သူတွေကြားတယ်ကိုချပြခြင်းလား
အခုနောက်ပိုင်းလူငယ်ပကြီးဆရာမတွေလည်းပို့ပြီးများလာတယ်လို့ဒေါက်ခင်မကြီးကအခုလိုပြောပါတယ်
ဒီလူငယ်အမျိုးသမီးတွေကလည်းတော်တော်ကြီးကိုဆွဲလာကြတယ်။ဆရာမတို့စဆွဲတော့ကဆိုရင်ဒီအမျိုးသမီးတွေတလောက်ကြီးမများသေးဘူးမစုမိကြသေးဘူး။အခုတပြေးတည်းနဲ့များလာတယ်။အရင်တော့က50 40အလောက်ပဲ။အခု100ကျော်လောက်ဆိုတော့ဒါလူငယ်ပိုင်းကိုတအားတက်လာ။လူကြီးပိုင်းကတော့ထပ်တိတ်တိုးမလာဘူး။လူငယ်ပိုင်းကတအားတိုးလာ
။ဒီအမျိုးသမီးတွေကြီးပဲစုစည်းပြီးပြသတဲ့ပကြီးပြပွဲဟာပကြီးဆရာမတွေအတွက်ကွန်ရက်တစ်ခုအဖြစ်ချိတ်ဆက်မိသွားပြီးအဆက်အသွယ်ကောင်းနေဖြစ်လာစေတယ်လို့လည်းဒေါ်ခင်မကြီးကသုံးသပ်ပါတယ်။
မင်းကလေးတွေစိတ်တူကိုယ်တူဟုတ်လားလူကြီးပိုင်းပဲဖြစ်ဖြစ်လူငယ်ပိုင်းရောရက်ပဲဖြစ်ဖြစ်ဟိုအောက်တိုးလေးတွေထွက်ကြမယ်ဆရာမတို့နော်အောက်တိုးလေးတွေစီစဉ်ထားရဆရာမတို့လည်းလေအဲ့လိုထွက်ပုံလဲလေအောက်တိုးထွက်ကြမယ်စုပေါင်းပြီးတော့ညီညီညွတ်နဲ့လေဟိုပြေပြေပပကိုညီမတွေဆိုထွက်ပြီးတော့ခရီးထွက်ပြီးအောက်တိုးဆွဲဖို့အစီအစဉ်လေးအဲ့လိုမျိုးတွေလုပ်ဖို့လဲစီစဉ်ထားပါတယ
်မြမအမျိုးသမီးများရဲ့ပကြီးပြပွဲကိုရန်ကုန်မြို့ပြည်သူ့ရင်မြင်ထဲကရန်ကုန်ဂယ်လရီမှာဒီဇင်ဘာလ12ရက်နေ့ကနေ15ရက်နေ့အထိ4ရက်တာပြသခဲ့တာပါပကြီးဆီယာမတရားကျော်ရဲ့လက်ရာပကြီးကား400နီးပါးကိုချိတ်ဆွဲပြသခွင့်ရခဲ့တာကြောင့်ပြခံရင်အနေအထားကိုလည်းပွဲစီစဉ်တဲ့ဆီယာမကြီးဒေါ်နွဲ့ရီကကြေနပ်အားရနေပါတယ
်အခန်းကျဲတယ်ပကြီးကားလည်းစုံနေနောက်တော့စီစီးရည်စီးတယ်ဟိုပါတော့လေအခက်လေးဟိုခုနောက်ဆုံးပေါ်တဲ့ဆရာအခက်လေးပေါ့နော်အဲ့ဒါနဲ့စုံစုံလေးတွေ့ရတယ်လက်ရရလဲစုံစုံဆရာမတော်တော်ပြည်ကြီးဖြစ်ပါတယ်
ရန်ကုန်ဂယ်လရီကတာဝန်ရှိသူကလည်းပကြီးဆီယမတွေရဲ့ရာနဲ့ချီတဲ့ပကြီးလက်ရာတွေကိုပြကမ်းမှခင်ကျင်းရတဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ပကြီးပြခန့်နေရန်ကုန်မှာအများကြီးရှိပါတယ်မြန်မာနိုင်ငံမှာလည်းအများကြီးရှိပါတယ်ပေါ့နော်ဒါပေမဲ့ပကြီးကိုချစ်ချစ်ဝင်းဝင်းနဲ့ကြည့်လို့ရတဲ့နေရာရှာမရှိတော့ရှာတယ်ပြီးတော့ပကြီးပြင်တခြား art platform တွေပေါ့နော်အဲ့ဒါတွေကိုလည်းမတော် host ဆုပ်ချင်တယ်ပကြီးပြင် music တို့ fashion တို့စာပေတို့ပေါ့နော်အဲ့ဒီဖြစ်ချက်ကလေးနဲ့ပဲဒီ gallery ကိုစခဲ့တာဆိုတော့လေဆီယမ်မိုင်းတို့လုပ်တဲ့ပွဲနေရာအရင်အဆင်ပြေသွားတယ်ဟိုပကြီးပေါင်း300ကျော်ဆိုတာနေတာမဟုတ်ဟိုချေမဖွင့်ခင်ညာအချီကိုလေစမ်းပါမလားစမ်းပါမလားနဲ့အမတို့ဟိုတေချာစီစစ်ပြီးတော့ပေါ့နော်အဲချိတ်ခဲ့တာပါဟုတ်ကဲ့အဲဒီလိုပြရတာလဲဝန်လဲဝန်တာပါတယ်အခုတို့အဆင်ပြေသွားတာဟုတ်
လာရောက်ကြည့်ရှုတဲ့ပကြီးဆရာတူကတော့မြမအမျိုးသမီးပကြီးဆရာမတွေရဲ့လက်ရာတွေကိုအာရပီတီဖြစ်နေပါတယ
်ရှေ့ဆက်ပြီပေါ့နော်သူတို့တွေလည်းပြောပါတယ်ရှေ့ဆက်ပြီးတော့စူးစမ်းကြပါလက်ရာတွေကရန်တိုးတက်လာပြီလို့ပြောချင်ပါတယ်ယောက်ျားတွေနဲ့ဒီယောက်ျားပကြီးဆရာတွေနဲ့ရင်ပေါင်းတန်းပြီးတော့ပြန့်နေတဲ့စိတ်ကိုရောက်နေပါဒီပြပွဲတွေကဒီလိုမျိုးသမီးကနည်းတယ်ဗျကျွန်တော်တို့ဘာမှပြင်ပါလိမ့်အဲ့တော့လေဖြစ်ဖြစ်တိုးတိုးနဲ့ဖြစ်လာဘူးအရင်ကလည်းကျေးဇူးတင်တယ်သူတို့တွေလည်းရှေ့ဆက်ပြီးတော့တိုးတက်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ
်ပကြီးဆီယမတွေရဲ့တောင်းဆိုမှုကြောင့်နောက်နှစ်တင်မှာလည်းဒီမြန်မာအမျိုးသမီးတွေရဲ့ပကြီးပြပွဲကိုဆက်လက်ပြီးကျင်းပနေခြင်းသူကတော့ဆီယမကြီးဒေါ်နွဲ့နွဲ့ကြီးပ
ါဟိုတို့လည်းအခုဒီပွဲကနောက်ဆုံးနေ့ဆိုတော့နောက်နှစ်လည်းပြပါအောင်လို့ဒါပြီးတော့တောင်းဆိုလာကြတယ်ဆီယမလည်းမသေးသေးခဲ့ရင်ပြပေးပါမယ်လို့ဟိုအဲ့ပြပွဲစခုဒီဟိုဒီလိုကြည့်ခန်းခန်းနာနာလေးပြချင်ပါတယ
်မြန်မာနိုင်ငံအနှံ့အပြားကအမျိုးသမီးပကြီးဆီယမ123ယောက်တို့ရဲ့ဒီလက်ရာပကြီးကားပေါင်း300ကျော်400နီးပါးပြသထားတဲ့ဒီမြန်မာအမျိုးသမီးများရဲ့ပကြီးပြပွဲကိုနောက်နှစ်တင်မှာလဲအစင်လာတရက်အနေနဲ့ဆက်လက်ပြီးတော့ကျင်းပသွားဖို့ဆီယမတွေကဆန္ဒရှိနေကြပါတယ်ရှင်ကျွန်မတင်ကြီးလင်းပ
ါမန်တင်ကြီးလင်းတင်ဆက်တဲ့မြန်မာတခွင်ကဏ္ဍပဲဖြစ်ပါတယ်အခုတော့သတင်းချင်းရုပ်ကိုကိုကျော်ကျော်သိန်းကကြီးညာပါမယ်ခင်ဗျာ
လွန်ခဲ့တဲ့ခုနှစ်လမှာ IS စစ်သွေးကြောအဖွဲ့ကတင်လိုက်တဲ့ရာမာဒီမျိုးဗဟုချက်ကိုဒီကနေ့မှာအီရတ်တပ်ဖွဲ့တွေကဝိုင်းပတ်ပိတ်ဆို့ထားလိုက်ပြီးဖြစ်တာကြောင့် IS တွေရဲ့ကာလီဖိတ်နိုင်ငံတော်ဆိုတာကိုပူပြီးသေးသွားအောင်လုပ်ထားလိုက်နိုင်ပါပြီ။ထိုးစစ်ကြီးတစ်ခုရဲ့ဒုတိယမြောက်နေ့မှာအီရတ်နိုင်ငံအမ်ဘာပီနယ်ရဲ့မြို့တော်ရာမာဒီကအစိုးရရုံးဝင်းကိုဦးတည်ပြီးအီရတ်နိုင်ငံရဲ့အကြမ်းဖက်မှုတိုင်ပြန်တဲ့နေရဲ့ဒုတက်ဖွဲ့ကတိုက်ခိုက်နေတာပါ။အဲ့ဒီမြို့လယ်ကောင်မှာ IS အစွန်ရောက်ရာပေါင်းများစွာအကောက်အွယ်ယူပြီးနေကြတယ်လို့ယူဆထားပါတယ်။ဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် Homes Idlib နဲ့ Aleppo မြို့ပြည်နယ်တွေမှာအခြားသား200ထက်မနည်းသေဆုံးရပြီလို့ BBC ဆိုင်ရာလူငင်းချမ်းသာကွင် AI အဖွဲ့ကဒီနေ့ထုတ်ပြန်တဲ့အစီအစဉ်အသစ်တစ်ခုထဲမှာဝေဖန်ထားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအိမ်တွေနဲ့စေုံတွေကိုထိမှန်ခဲ့ပြီးအနီးအနားမှာလက်နက်ကင်တွေဒါမှမဟုတ်စစ်သွေးကြွတွေရှိမနေဘူးဆိုတာသူတို့ရဲ့သုတေသနပြုချက်ကနေတွေ့ရတယ်လို့ AI ကပြောပါတယ်။ပိတ်ပင်ကန့်သတ်ထားတဲ့အဆင့်ဆင့်ပေါက်ကွဲတဲ့ကြီးတွေနဲ့ပဲ့ထိတ်မပါတဲ့ဘုံတွေကိုရုရှားကအသုံးပြုခဲ့တယ်ဆိုတာအထောက်အထားတွေရှိတယ်လို့လည်း AI အဖွဲ့ကပြောပါတယ်။ဘူဂိုဟာရမ်စစ်သွေးကြွတွေကိုလိုက်ရှာတဲ့ကင်မရွန်တပ်ဖွဲ့တွေဟာတနင်္ဂနွေနေ့ကအခြေသား80လောက်ကိုတပ်ပစ်ခဲ့ကြတယ်လို့နိုင်ဂျီးရီးယားနိုင်ငံရှစ်တောင်ပိုင်းရွာသားတွေကပြောပါတယ်ကင်မရွန်စစ်သွေးတွေဟာဘော်နိုပြည်နယ်ကခီရာဝါဂျင်မနီကျွော်တွေကိုဝင်လာပြီးဘူဂိုဟာရမ်စစ်သွေးကြွတွေဘယ်မှာပုန်းနေတယ်လဲလို့မေးပြီးတော့တနက်နေ့စတင်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ရုပ်နိုင်ငံဘီဂျင်းမြို့တော်မှာလေလုညဉ့်ညံ့တဲ့အခြေအနေစိုးရင်ရတဲ့အနေအောင်သတိပေးချက်ကိုပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်မှာလည်းမိဂိုမျိုးတွေဆက်ပြီးထူထပ်နေကြုံဖြစ်တယ်လို့ရှန်ဟိုင်းမြို့မှာလည်းဒီကနေ့မိဂိုမျိုးတွေအကြီးအကျယ်ပိုများလာနေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်းထွင်းအင်ဂျင်နီယာကတော့ Sidred Franklin ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နဲ့ 10:00 အထိလိုင်းနိုမီတာ24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်ဒေါ်ရရှင်နေအားလုံးဘေးပရားဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.